Welcome to the Voice of America in Burmese.
Mingla mane khin ma shin. Washington ni ro view American tan ga ni 2020 August 19 ye Bodhu ni mane khin season rwe go Myanmar samlo jin mane 6 na yi ga ni 9 na yi thi line no meter 24 40 na 51 line la meter 190 ro ga ni thauk lwin pe ni ba bi. Chuma khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါထံခန်းနေရချိန်မှာထိရောက်တဲ့ကာကွယ်ဆေးရလာရင်ကိုယ်နိုင်ငံအတွက်ပဲကိုမကြည့်ကြဘူး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကအင်္ဂါနေ့ WHO သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
။ Nationalism exacerbated the pandemic.
အမျိုးသားရေးကိုပဲဦးစားပေးတာဟာကာယောဂါကိုပိုးပြီးဆိုးစေနိုင်တဲ့အပြင်ကမ္ဘာကုန်စည်စစ်ဆင်မှုတွေပါလုံးဝပြတ်သွားတဲ့အထိဖြစ်လာနိုင်စေတယ်လို့ပြောသွားတာပါဒီကံရောဂါပထမဆုံးခံစားလာရချိန်မှာတချို့နိုင်ငံတွေကပစ္စည်းတွေကိုတင်ထားတာကြောင့်ရောဂါမကူးဆန့်အောင်ကာကွယ်ပေးတဲ့ပစ္စည်းတချို့ပြတ်လတ်သွားခဲ့တာကိုရည်ရွယ်ပြီးပြောကြတာလည်းဖြစ်ပါတယ်ကာကွယ်ဆေးကိုကိုယ်နိုင်ငံအတွက်ပဲကိုထားတာမျိုးကနေကာကွယ်နိုင်အောင်နိုင်ငံအလုံးလက်တွဲပြီးဆောင်ရွက်ဖို့လိုအပ်ကြောင်းလည်းကာကွယ်ဆေးရလာချိန်မှာအလုံးညီညွတ်ညီမျှလက်လန်းမရေးဟာအရေးအကြီးဆုံးဖြစ်ကြောင်းလည်းပြောပါတယ်ကမ္ဘာကြီးဟာတိကျမဟုတ်ဘဲဆက်ဆက်နေတဲ့အတွက်စိတ်ချလက်ချတုံးနိုင်တဲ့ကာကွယ်ဆေးထုတ်လာနိုင်တဲ့တနည်းမှာဘယ်တော့ကနေမှမတူအောင်အချင်းချင်းပိုးပြီးလိုအပ်လာမှာဖြစ်ကြောင်းပြောပါတယ်။တစ်ချိန်တည်းမှာပဲလူငယ်တွေနေနဲ့ COVID-19 ရောဂါပိုးပြီးနေတာမဟုတ်တဲ့အတွက်သတိထားကြဖို့နဲ့ကိုယ့်ရဲ့ပြုမှုနေထိုင်ပုံတွေဟာတခြားလူတွေအတွက်အန္တရာယ်ရှိနိုင်တယ်လို့လည်း WHO ကသတိပေးပါတယ်။ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရကမ္ဘာတလွှကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ22သန်းနီးပါးဖြစ်လာနေတယ်လို့သေဆုံးရသူက8သိန်းနီးပါးရှိနေပြီဖြစ်ပါတယ်။ဥရောပမှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူအများဆုံးဖြစ်နေတဲ့စပိန်နိုင်ငံမှာဒီရောဂါထိန်းချုပ်နိုင်ဖို့အတွက်အပြင်းထန်ကြိုးစားနေကြခြင်းပါပဲ။ဒီရောဂါထိန်းချုပ်ဖို့အတွက်ချမှတ်ထားတဲ့စည်းကမ်းတွေဟာလူခွင့်ကိုထိခိုက်နေတဲ့ဆိုပြီးထောင်နဲ့ချီဆန္ဒပြခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်အတွက်ချမှတ်တဲ့စည်းကမ်းတွေဟာအုပ်ချုပ်သူလူရန်စားကလူလူကိုထိန်းချုပ်ဖို့အတွက်ဖန်တီးမှုဖြစ်ခံယူထားသူ2500လောက်ဟာတနင်္လာနေ့ကမက်ဒရစ်မှာဆူဝေးဆန္ဒပြခဲ့ကြတာဖြစ်ပြီးလူလူလှုပ်ရှားမှုလုပ်တဲ့အဖွဲ့တွေကတဖွဲ့ကတော့ရှေ့လာထဲမှာလည်းဆန္ဒပြမယ်လို့ပြောပါတယ်။ဂျူလာတုန်းကလည်းစပိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်မားလာတာကိုတားဆီးဖို့လေဝဲရင်းညုံမောက်အစိုးရထုတ်ပြန်တဲ့စီမင်းစည်းကမ်းတွေဟာပုံကိုယ်ရေးလွတ်လပ်မှုကိုကန့်သတ်တယ်ဆိုပြီးလေယာဉ်ရင်းအဖွဲ့တွေအဓိကဥဆောင်တဲ့ဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ပြီးအခုလည်းအလားတူဆန္ဒပြမှုတွေတွေ့လာရတာပါစပိန်လိုပဲ COVID-19 အတွက်ကန့်သတ်တားမြစ်မှုတွေကိုဆန့်ကျင်တဲ့လှုပ်ရှားဆန္ဒပြမှုတွေကို American ပြင်သစ် Britain နဲ့ Germany နိုင်ငံတွေမှာလည်းတွေ့ရပါတယ်မကြာသေးခင်ကကောက်ယူခဲ့တဲ့စစ်တမ်းရာစပိန်မှာနှာခေါင်းစည်းတက်ဖို့အတွက်ညွှန်ကြားချက်ကိုလက်မခံသူကနိုင်ငံလူရေ၄ပုံ၃ပုံရှိနေပါတယ် November 3ရက် American သမ္မတရွေးကောက်ပွဲအတွက်စာရိုက်ကနေပေးပို့မယ်မဲပြားတွေအချိန်မီရအောင်ပို့ပေးမယ်လို့ American စာပို့လုပ်ငန်း USPS အကြီးကဲ Louis DeJoy ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင် USPS ဌာနမှာပြုလုပ်မယ်အပြောင်းလဲတွေအလုံးလဲဆိုင်းငံ့ထားမယ်လို့ပြောပါတယ်။ရွေးကောက်ပွဲမဲတွေကိုမဲရွေတွက်မဲ့အရာရှိတွေစီပေးပို့ရမှာတန်းနဲ့ချီတဲ့မဲတွေမရောက်ဖဲဖြစ်နေနိုင်တယ်လို့ Democratic Party ဝင်တွေရဲ့ပြောကြားမှုတွေနောက်ပိုင်းအခုလိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။Republican Party ကသမ္မတအတွက်မဲဆွဲပွဲမှာရန်ပုံငွေထည့်ဝင်တဲ့ချမ်းသာတဲ့အလှရှင်တစ်ဦးဖြစ်တဲ့ DeJoy ကို American သမ္မတ Donald Trump က USPS အကြီးအကဲဖြစ်နေခန့်အပ်ခဲ့တာဖြစ်ပြီးဒီရွေးကောက်ပွဲအတွက်ဒီနှစ်ဆောက်ဦးရာသီအတွင်းရောက်လာသမျှစာဘက်လောက်များများပို့ပေးဖို့အသင့်ပဲလို့လည်းသူကပြောပါတယ်။သူကစာရိုက်လုပ်သားတွေအတွက်အချိန်ပိုလောက်ခမပေးပဲဖြတ်တောက်လျှော့ချတာတွေလုပ်ခဲ့တာကြောင့်မကြခင်ရက်ပိုင်းတွေအတွင်းစာပို့လုပ်ငန်းရဲ့စာပေးဝေမှုနှောင့်နှေးကြမ်းကြမ်းမှုနဲ့ကြုံခဲ့ရတာပါ။အခုတော့ရွေးကောက်ပွဲမဲပြားတွေအချိန်မီမရောက်ဘဲဖြစ်နေမှာကိုရှောင်ရှားနိုင်အောင်စာပို့လုပ်ငန်းရဲ့ဈေးလျှော့ချဖို့လှုပ်ဆောင်မှုတွေရွေးကောက်ပွဲနောက်ပိုင်းမှာမှလုပ်မယ်လို့ပြောပါတယ်။စာရိုက်ကနေမဲပေးမှုကို American ပြည်တော်စုတချို့ပြည်နယ်တွေမှာစက်တင်ဘာလမှာစတင်ဖို့ရှိပါတယ်။မဲမတမာမှုတွေရှိတယ်လို့စောင့်ကြည့်သုံးသက်သူတွေဝေဖန်နေတဲ့ Belarus နိုင်ငံရဲ့ရွေးကောက်ပွဲကနေ26နှစ်အုပ်ချုပ်ပြီးတဲ့နောက်တက်တန်းဆက်တိုးမဲ့အာနာရှင်သမ္မတ Alexandra Lukashenko နောက်ထပ်ပေးဖို့အတွက်ဆန္ဒပြမှုတွေတိုးလာနေချိန်မှာအင်္ဂါနေ့ကနောက်ထပ်အလုပ်သမားတွေပါပူးပေါင်းလာကြပါတယ်။အစိုးရထိန်းချုပ်ထားတဲ့လုပ်ငန်းတွေကနေထောင်နဲ့ချီတဲ့အလုပ်သမားတွေဟာအလုပ်မလုပ်ကြတော့ဘဲဆန္ဒပြနေတဲ့မင်းသားမင်းသမီးတယောက်ဆောင်တွေ အတန်လှန့်သမားတွေနဲ့ပူးပေါင်းခဲ့ကြတာဖြစ်ပါတယ်။အောက်တိုဘာ9ရက်ရွေးကောက်ပွဲနောက်ပိုင်းရက်ဆက်ပြီးငြင်းငြမ်းစွာဆန္ဒပြမှုကိုရဲတွေကပြင်းပြင်းထန်ထန်ချိန်မုံခဲ့တဲ့နောက်သမရလူရှန်ကိုနှုတ်ထွက်ပေးဖို့တောင်းဆိုမှုတွေကိုသမရကညှင်းဆိုခဲ့ခြင်းကစပြီးဘယ်လာရုစ်နိုင်ငံမှာမငြိမ်သက်မှုတွေတိုးလာခဲ့တာပါ။ဆန္ဒပြမှုတွေတိုးလာနေချိန်မှာပဲသမရလူရှန်ကိုကရဲရဲရှိ300ကျော်ကိုသူတို့တာဝန်ထမ်းဆောင်မှုအတွက်ဂုဏ်ပြုပြီးသူ့ကိုတစ္ဆာစောင့်တည်စေဖို့အတွက်ကြိုးစားခဲ့တာဖြစ်ပါတယ်။ငင်းကျန်းစွာဆန္ဒပြသူတွေကို stand grenades လို့ခေါ်တဲ့မေဇေးဘုံတွေ rubber ကြီးစံတွေနဲ့ပစ်ခတ်ခဲ့တဲ့ရဲတွေကိုအခုလိုချီချူးခုံပြူတာအတွက်အတိုက်ခံတွေကရှုံချကြပါတယ်။ရဲတွေရဲ့နှိမ်နှင်းမှုကြောင့်တေဆွမ်းသွားသူအနည်းဆုံး2ဦးဖြစ်ပြီးလူပေါင်းရာနဲ့ချီဒဏ်ရာရခဲ့တယ်လို့အဖမ်းခံရသူကလည်း 9,000 လောက်ရှိနေတာပါ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမတော်မှာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်။ရွှေပြောင်းအခြေချနေတိုင်းသူများအကူအညီပေးရေးအဖွဲ့ IOM ကဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးဘင်္ဂလားဒေ့ရှ်နယ်စပ်ကောက်ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုမှာဂရင်120ဆန် COVID-19 ရောဂါဆိုင်ရာကျန်းမာရေးဘုရားနာတဲ့တစ်ခုကိုဖွင့်လှစ်ခဲ့ပါရတယ်။အဲ့ဒီဘုရားနာမှာပြင်းထန်အဆုတ်ရောင်ကူးစက်ရောဂါအတွေ့တိကျခွဲထားရေးနဲ့ကုသရေးဌာနတစ်ခုပါဝင်ပြီး COVID-19 ရောဂါလူနယ်တွေအတွက်ရည်ရွယ်ဖွင့်လှစ်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ COVID-19 စတင်ဖြစ်ပွားကလေးကလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေကကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့လမ်းညွှန်ချက်တွေနဲ့အညီဒုက္ခသည်အများများနေထိုင်တဲ့ကောက်ဆက်ဘဇားခရိုင်နဲ့ COVID-19 တုံ့ပြန်ရေးပြင်ဆင်တဲ့လုပ်ငန်းတွေစတင်လုပ်ကိုင်နေကြတာဖြစ်ပါတယ်။အခုနောက်ဆုံးဖွင့်လှစ်ခဲ့တဲ့ကျန်းမာရေးဌာနတွေမှာဆိုရင်အခုအခါ IMO ကတိစောက်ခဲ့တဲ့ COVID-19 ရောဂါဆိုင်ရာကျန်းမာရေးဌာနတွေမှာအလဲအလတ်နဲ့အသေးအတန်လူနာ230ကိုတစ်ချိန်တည်းလက်ခံကူတာပေးသွားနိုင်ပြီဖြစ်ပါတယ်။ IOM ကတိစောက်ပေးခဲ့တဲ့ကျန်းမာရေးဌာနတွေမှာ COVID-19 ကူးစက်ခံရသူဒေသခံတွေရောတက်ကနက်နဲ့ UCHAR နယ်မြေကဒုက္ခသည်တွေကိုပါကူတာပေးသွားမှာဖြစ်ပါတယ်။2019ခုနှစ်ကမြန်မာစစ်တပ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာလက်နက်ကင်တပ်တွေကိုနေပြည်တော်ရှင်းလင်းရေးလုပ်ရာကရိုဟင်ဂျာ9000ကျော်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးခဲ့ကြပါတယ်။မြန်မာစစ်ရကရိုဟင်ဂျာအသုံးလုံးကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံမယ်လို့ကြေညာထားပါတယ်ခင်ဗျ။လာလာရှိတဲ့ COVID-19 ကာကွယ်ဆေးအော်စတြေးလျနိုင်ငံရရှိဖို့အရေးစောင့်ရထားပြီးဖြစ်တယ်လို့အော်စတြေးလျဝန်ကြီးချုပ် Scott Morrison ကအင်္ဂါနေ့ကပြောပါရတယ်။အဲ့ဒီဆေးကိုအော်စတြေးလျနိုင်ငံအတွင်းမှာပဲထုတ်လုပ်သွားမှာဖြစ်ပြီးတနင်္ဂနွေလုံးကိုအခမဲ့ကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့လည်းဝန်ကြီးချုပ် Morrison ကပြောပါရတယ်။ Oxford တက္ကသိုလ်နဲ့ COVID-19 ကာကွယ်ဆေးပူးပေါင်းဆန်းသတ်နေတဲ့ Sweden နဲ့ Britain Pfizer AstraZeneca ဆေးကုမ္ပဏီနဲ့ Australia နိုင်ငံတို့သဘောတူညီချက်ရထားပြီလို့လည်းဝန်ကြီးချုပ် Morrison ကပြောပါရတယ်။ Oxford တက္ကသိုလ်ကဆန်းသတ်နေတဲ့ကာကွယ်ဆေးကတစ်ကမ္ဘာလုံးမှာရှေ့အရောက်ဆုံးနဲ့အလားအလာအရှိဆုံးဆေးဖြစ်ပြီးအခုသဘောတူညီချက်အရ Australia နိုင်ငံသားတွေအတွက်ကာကွယ်ဆေးအစောဆုံးရရှိနိုင်မှာဖြစ်ကြောင်းစံတမှုတွေအောင်မြင်ရင်ဒီကာကွယ်ဆေးကိုဩစတြေးလျနိုင်ငံအတွင်းထုတ်လုပ်သွားမှာဖြစ်တယ်လို့ဩစတြေးလျလူမျိုး25သန်းအတွက်အခမဲ့ဖြန့်ဝေသွားမယ်လို့လည်းဝန်ကြီးချုပ်ကပြောပါရတယ်။ဒီကမ္ဘာလုံးမှာ COVID-19 ကာကွယ်ဆေးတတိယအဆင့်စံတတ်နေတဲ့ဆေးမျိုး5ခုတည်း Oxford တက္ကသိုလ်ကစံတတ်နေတဲ့ကာကွယ်ဆေးပါဝင်ပြီးဒီနှစ်ကုန်လောက်ထုတ်လုပ်နိုင်မှုမျှော်မှန်းထားပါတယ်။ COVID-19 ကာကွယ်ဆေးရရှိဖို့အရေးဒါဟာဩစတြေးလျနိုင်ငံအတွက်ပထမဆုံးသဘောတူညီချက်လည်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံဟာ American ဆေးဝါးနည်းပညာကုမ္ပဏီ Becton Dickinson နဲ့လည်းဆေးထုတ်အပ်တဲ့ဒီတို့ပြန်တန်းတရာဝယ်ယူဖို့အတွက် American Dollar 18တန်ဖို့သဘောတူစာချုပ်ချုပ်ဆိုထားပါတယ်ခင်ဗျာ American တွေကိုပြစ်မှတ်ထားပြီး Coronavirus ကာယရောဂါဆိုင်ရာပစ္စည်းတွေ online ကနေရောင်းချပြီးလိမ်လည်မှုနဲ့ Vietnam နိုင်ငံသား3ဦးကို Vietnam အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ် Vietnam ဆိုင်ရာ American တန်ယုံနဲ့ကောက်စစ်ဝင်ယုံကထုတ်ပြန်တဲ့ကြေညာချက်အရ Vietnam နိုင်ငံသားတွေဖြစ်တဲ့ Phan Dinh Thu Trung Quoc Khan နဲ့ Nguyen Duy Thong 3ယောက်က website ပေါင်း300ကျော်နဲ့လုပ်ငန်းလည်ပတ်ခဲ့ကြအောင်သူတို့ကအမေရိကန်နိုင်ငံတွင်းဆိုင်တွေမှာပြက်လက်နေတဲ့လက်တန့်စည်းရည်နဲ့တခြားပစ္စည်းတွေကိုအွန်လိုင်းကနေကြော်ညာရောင်းချပြီးဝယ်သူတွေစီကမပေးပို့ပဲနေခဲ့ကြောင်းဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအတွင်းပြည်နယ်90ကပစ္စည်းမှာယူသူလူပေါင်း9000လောက်စီကိုအမေရိကန်ဒေါ်လာတသန်းနီးပါးတန်ဖိုးရှိတဲ့ပစ္စည်းတွေရောင်းချလိမ့်နေခဲ့တာဖြစ်ပါတယ်။လိမ့်လေသူတွေကအမေရိကန်အခြေစိုက်ငွေပေးချေစနစ်ကိုအသုံးပြုသလိုရကြီးတဲ့ email account တွေနဲ့ website အသုံးပြုသူ user account တွေကိုဖွင့်ထားပြီးပစ္စည်းတွေလိမ့်လေရောင်းချခဲ့တာဖြစ်ပါတယ်။ အဲ့ဒီလိုရောင်းချနေတာကိုဥပဒေစိုးမိုးရေးအရာရှိတွေမသိအောင်လုပ်ထားခဲ့တာကိုလည်းအမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကစစ်ဆေးတွေ့ရှိခဲ့ပါတယ်။လိပ်စာတွေနဲ့ဖုန်းနံပါတ်အမှားတွေ website တွေပေါ်မှာဖော်ပြထားတာကြောင့်လည်းလေလေသူတွေနဲ့မသက်ဆိုင်တဲ့လူတွေနဲ့ကုမ္ပဏီတွေကိုအလေခံရသူတွေကတိုက်တန်းမှုတွေမှာရင်ပြုလုပ်ခဲ့ကြပါတယ်။အခုလိုလိမ့်လည်မှုတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုအမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကဗီယက်နမ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကိုပေးပို့ခဲ့တာကြောင့်နောက်ဆုံးမှာလိမ့်လည်သူတွေကိုဖမ်းဆီးလိုက်နိုင်တာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကာလာတဲ့မြောက်ကိုရီးယားနိုင်ငံကခေါင်းဆောင်တွေရဲ့အစ်စ်မြင့်နိုင်ငံရေးညီလာခံကိုဒီကနေ့ပို့တုံးနေမှာကျင်းပဖို့ရှိပါတယ်။တန်ခတ်ပိတ်ဆို့ခံထားရလို့ဆိုးရွားလာနေတဲ့စီးပွားရေးကကိုဗစ် -19 တားဆီးရေးလုပ်ငန်းတွေကြောင့်ပိုပြီးအကျပ်တဲစိုက်နေချိန်မှာမြောက်ကိုရီးယားနိုင်ငံဟာရည်ကြီးတဲ့တန်ကုန်လဲအကြီးအကျယ်ခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့ညီလာခံမှာဘာအကြောင်းဆွေးနွေးမယ်ဆိုတာမပြောဘဲအရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးမယ်လို့သာနိုင်ငံပိုင် KCNA သတင်းဌာနကပြောပါတယ်။ကိုရီးယားဒေါ်လာရေးဖွံ့ဖြိုးတိုးတက်နေမှုနဲ့ပါတီရဲ့တိုက်ခိုက်နိုင်မှုစွမ်းအားကိုမြင့်တင်ရမှာအရေးပါတဲ့ကိစ္စတစ်ခုကိုဗိုလ်တုံးနေ့မှာပြုလုပ်မဲ့ပါတီဗိုလ်တုံးနေ့မှာပြုလုပ်မဲ့ပါတီမျက်နှာစုံကြီးအစည်းအဝေးမှာအနာရအလုသမားပါတီကခေါင်းဆောင်တွေကဆုံးဖြတ်မှာဖြစ်တယ်လို့လည်း KCNA သတင်းဌာနကအင်္ဂါနေ့ကကြေညာထားပါတယ်။အခုလိုကြေညာချက်ဟာအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့နှစ်စဉ်လုပ်နေကြနွေရာသီစီးရေးလေ့ကျင့်မှုစတင်လုပ်ဆောင်ခြင်းမှာထွက်ပေါ်လာတာလည်းဖြစ်ပါတယ်။ကွန်ပျူတာနဲ့ပုံစံဖန်တီးထားတဲ့အတိုင်းလုပ်လို့ရှိတဲ့ဒီစီးရေးလေ့ကျင့်မှုနဲ့ပတ်သက်လို့မြောက်ကိုရီးယားသတင်းဌာနတွေကတစုံတရာပြောကြားတာမရှိသေးပါဘူး။ပုံမှန်တော့မြောက်ကိုရီးယားတို့ကဒီစီးရေးလေ့ကျင့်မှုကိုမြောက်ကိုရီးယားကိုကျူးကျော်ဖို့အစမ်းလေ့ကျင်တာဆိုပြီးပြင်းပြထန်ထန်ဝေဖန်လေးရှိပါတယ်။ပါတီတာဝန်ရှိသူတွေဟာနိုင်ငံရဲ့စီးပွားရေးရာကိစ္စတွေနဲ့ပါတီဖွဲ့စည်းပုံပြောင်းလဲရေးကိစ္စတွေကိုလည်းဆွေးနွေးမယ်လို့ KCNA သတင်းဌာနကပြောပါရယ်။ American ပြည်ထောင်စုနဲ့ Nuclear ဆိုင်ရာစစ်ဆေးဆွေးနွေးပွဲတွေရှင်းပြတော့နောက်မဆုတ်တာဖြစ်နေတဲ့အပေါ်မှာလည်းမြောက်ကိုရီးယားကောင်ဆောင်တွေဆွေးနွေးလိမ့်မယ်လို့ယူဆရပါရယ်ခင်ဗျာ။ဗုဒ္ဓနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျွန်တော်ဝင်းမင်းပါ။အရေးမြမတက်မတော်ကဗိုလ်ချုပ်ကြီးဟောင်းနဲ့အခုပြည်တော်စုကောင်းကျိုးဆောင်ပါတီဥက္ကဋ္ဌသူရဥရွှေမန်းနဲ့ KNU ကရင်မျိုးသားစည်းရုံးဥက္ကဋ္ဌဗိုလ်ချုပ်ကြီးဟောင်းစောမတူစေဖို့တို့တနင်္လာနေ့ August 18ရက်နေ့ကနေပြည်တော်ရှိဥရွှေမန်းအိမ်မှာတွေ့ဆုံခဲ့ကြပါတယ်။ဘာကြောင့်တွေ့ကြပြီးဘာတွေအထူးဆွေးနွေးအမြင်တူတာတွေရှိခဲ့ပါလဲ။ဥရွှေမန်းနဲ့ဆွေးနွေးပွဲမှာပါခဲ့တဲ့ KNU ဒီဥက္ကဋ္ဌဖထိုးကွယ်ထူးဝင်းကိုမေးမြန်းထားပါလဲ။လာမယ့်ရွေးကောက်ပွဲမတိုင်ခင်မှာဖြစ်လာတဲ့ဒီဆွေးနွေးပွဲဘာကြောင့်ဖြစ်လာလဲလို့မေးရမှာသူရဥရှိမန်းက
သူကနေပြည်တော်ကိုငင်းငိုင်းညီလာခံအတွက်လာတယ်ကြလာတဲ့ချိန်မှာစစ်တားဟောင်းနေပြန်လဲတွေးဆုံတာပါပဲအမြင်ရင်းကလေးကတော့ရှိပါတယ်ကြအဓိကတော့ငင်းငိုင်းလူချင်းနဲ့ဆွေဆွေဒီမိုကရေစီနိုင်ငံဖြစ်ချင်တယ်အဲ့ဒီတော့နှစ်ယောက်အမြင်ရင်းကလေးကဖြစ်ပါတယ်ကြအ
ဲ့တော့ဒီတစ်ခေါက်ဆွေးနွေးပွဲရဲ့ထူကြမှုကိုမေးရမှာဥရှိမန်းကပဲနှစ်နိုင်နီးပါးကြာတီးတဲ့ပထမဆုံးဆွေးနွေးနိုင်တာဖြစ်တယ်လို့ပြောပြီး
ထူးခြားချက်ကတော့ဖတ်ပြီးဆုံးမှုသူဖြစ်ဖို့ကတကယ်ကိုသူကငြိမ်းချမ်းလူကျင်တယ်ကြအဲ့ဒီတည်းသူဒီကိစ္စမှာကြိုးစားနေတယ်သူနေတဲ့နေရာမှာလည်းသူကတော့ငြိမ်းချမ်းတဲ့အဓိကပဲဒုတိယဥက္ကဋ္ဌကြီးကြတဲ့ခါကျတော့ငြိမ်းချမ်းတဲ့နိုင်ငံရေးနဲ့ဆက်ဆက်ပြီးတော့ကယ်ရနဲ့ဆက်ဆက်ပြီးတော့သူကပို့ပြီးတော့ခဲတဲ့ဝင်လေ့လာထားတယ်ကြဒါမျိုးအဲကျွန်တော်တို့လည်းဝန်တာမိပါပဲပြည်သူဖြစ်နေပါရဲ့ဩလို့ကိုလိုပဲစစ်သားတွေကအခုချိန်မှာကိုလုံးကဘယ်လိုပဲဖြစ်ဖြစ်တကယ်ကိုဒီချစ်ဖြစ်ခင်ရဲ့ရင်းနှီးရဲ့ငြိမ်းချမ်းရေးအတွက်တက်တွဲတွေဆုံးတက်ရေးအတွက်ကြိုးစားပန်းချလုပ်နေတာတို့လည်းကျွန်တော်ကျေးဇူးတင်နေကြအဲကိုကိုလည်းဒါကြီးဆက်လက်ပြီးတော့ကျွန်တော်ကြိုးစားပြီးတော့အထောက်အကူပေါ်ရောခိုင်မာစွာဆွေးမြေ့နိုင်ခဲ့ပါတယ
် KNU ဒီဥက္ကဋ္ဌဖရိုစောကွက်ထူဝင်းကတော့တွေ့ဆုံဖို့ဖြစ်လာပုံနဲ့အဓိကဆွေးနွေးခဲ့တာတွေကို
ကျွန်တော်တို့ကတော့ဒီချိုင်းတိဆောက်တဲ့နေရာမှာ Federal Democracy ကိုတို့တိဆောက်တဲ့နေရာမှာဘယ်အဖွဲ့အစည်းတွေနဲ့ပါတီနဲ့မဆိုကျွန်တော်တို့ကပူးတွဲဆောင်ရွက်သွားမှာပဲသူကတော့သူ့ပါတီရဲ့သဘောထားတွေရည်တည်ချက်တွေကိုရှင်းပြတော့ပေါ့အထူးသဖြင့်ကတော့ဒီငင်းချိုင်းလုပ်ငန်းမှာသူကတော့အင်ပြပါတယ်ဒီကလည်းဒီလဲနေကဗတိဖက်ကတည်းမှာပါဝင်လာခဲ့တဲ့တမ်တော်ကောင်းတော်ကြီးသူဆိုတော့ဒီဖြတ်သန်းတဲ့တွေ့ကြုံမှုတည်ပြီးတော့ကျွန်တော်နိုင်ငံရဲ့ GDP ဒါရီအလုံးအကျိုးတည်းပြည်တော်စုမှာငြိမ်းချမ်းရှိမှာငြိမ်းချမ်းဆိုတာကလည်းဒီအပြည့်ရတစ်ခုတည်းမဟုတ်ဘဲနဲ့တိုင်းရင်းသားတွေနဲ့စီလုံးငြိမ်းရေးလည်းအဓိကကျတဲ့ဒါမှမဟုတ် Federal Democracy ပြည်တော်စုတည်ဆောက်မယ်ရ 시바의 포교도대 예대 비둘기의 사우니 루무이 보아 포교도대 포대 상위하면서도 그의 바디의 야디체도 실지한다고
지니야마 아구 순위부회가 빈로니라게 변사진의 대사니라죠 디보 블루 챔피언 순위라리 시바레로 메야마 우쉐만가
디수와 레테마로 디제인가 나우송 순위의 제인 시대 다야메오 디 레시수와 레테마로 디니냐이네 빠켈로 야네도
တဲ့ကြဲချင်းနေရှိတော့ဦးဒါရမလို့နောင်တက်လာတဲ့ဆိုရနောက်ပိုင်းမှာငင်းရည်ဖြစ်စီများပုံမှန်ကောင်းမှုတို့နဲ့ငင်းရည်ရရှိဖို့ကြိုးစားဆောင်သွားဖို့ပဲလိုတယ်ဆိုတဲ့သဘောမျိုးပြောပါတယ်ဗျအဲ့ဒီတော့နောက်အစိုးရလက်ထက်မှာရောလက်ရှိငင်းရည်အကျက်အသေးကိုကျော်လွှားနိုင်ဖို့ဆွေးနွေးပြတာတွေရှိပါလားလို့မေးရမှာဦးရှင်မန်းကဆက်ပြီးသူဆွေးနွေးတဲ့ထဲမှာဖယ်ရယ်ဆိုတာကိုသဘောကျတယ်ဖယ
မရှိနေတဲ့နဲ့ဒီဆယ်ရနိုင်ငံဖြစ်ပြီးလို့ရှိရင်ဒီထဲမှာပဲပြောမယ်ဆိုရင်ကန်ထုတ်တွန်းထုတ်ရင်တော့ဖတ်သွားခြင်းနဲ့အနေထားမျိုးဖြစ်အောင်ကျွန်တော်လုပ်ကြမယ်လို့ကျွန်တော်အမြင်ချင်းဖော်ပြကြပါတယ်။ပြီးရင်ကျွန်တော်လည်းဒါဒီထူထောင်ပြီးတဲ့အခါမှာဆယ်ရဒီမိုကရေစီနိုင်ငံထူထောင်မယ်ဆိုတဲ့အားကိုကျွန်တော်အဓိကထားဦးစားပေးပါတယ်။ဒါကြောင့်လည်းဆယ်ရနိုင်ငံထူထောင်ပြီဆိုရင်နောက်ကဒီမိုကရေစီကအလိုလျောက်ပါလာတယ်ဗျ။ဒါမျိုးဆယ်ရဦးစားပေးပါ။အဲ့ဒါကိုလည်းကတိအနေနဲ့သဘောကျလက်ခံနေရ
။အခုလိုတစ်ဖက်ကသဘောကျခဲ့တယ်ဆိုတော့ဖက်ဒရယ်ကိုဦးစားပေးတာမခံရဘူးလို့သူတို့ခံစားနေရတဲ့သဘောပြောတာလို့မေးရမှာဥရှိမန်းက
သူတို့ဘက်ကတော့အဲ့ဒီသဘောပြောတဲ့အခါမှာဒီမိုကရေစီရေးကိုရှေ့ကန်းတင်ပြီးတော့ဖက်ဒရယ်ရေးကိုခြံထားရဲ့အတွက်အခုလိုကျွန်တော်မြန်မာနိုင်ငံမှာဒီလိုဖြစ်နေရဲဆိုတဲ့သဘောမျိုးကိုဒီလိုတုံ့ပြန်ပြောဆိုသွားတော့သတိပြုလိုက်ပါတယ်ဗျ။
အဲ့တော့အရင်ရံဘက်စစ်သားဟောင်းကြီးတွေတွေ့ဆုံပွဲကနေမြမငင်းချမ်းရေးပေါ်ဘလို့တက်ရောက်မှုရှိမလဲဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ဝင်းမြမ
အမေရိကန်ပြည်ထောင်စုမှာတက္ကသိုလ်တွေပြန်လည်ဖွင့်လှစ်လာချိန်မှာပဲတက္ကသိုလ်တွေအတွင်းမှာကိုဗစ် -19 ကူးစက်သူတွေများလာတဲ့အကြောင်းတင်ပြပါမယ်ရှင်ကျွန်မသင်ကြီးထိုက်ပါမြောက်ကယ်ရိုလိုင်းနားပြည်နယ် Chapel Hill ကမြောက်ကယ်ရိုလိုင်းနားတက္ကသိုလ်ဟာနိုင်ငံတွင်းအကြီးဆုံးတက္ကသိုလ်တွေထဲကတစ်ခုပါတက္ကသိုလ်အတန်းနေပြန်ဆဖွင့်တဲ့ဩဂုတ်လ10ရက်နေ့ကနေဩဂုတ်လ16ရက်နေ့အတွင်းပထမဆုံးသတင်းပတ်မှာပဲတက္ကသိုလ်တွင်ကိုဗစ် -19 ကူးစက်ခံရသူ135ယောက်တွေ့ရှိခဲ့တာမှာကျောင်းသားက130နဲ့ဝန်ထမ်း5ဦးပါဝင်ပါတယ်အခုတော့စာတင်ကြားမှုပုံစံကိုချက်ချင်းပဲပြောင်းလိုက်ပြီးဩဂုတ်လ19ရက်နေ့ဗုဒ္ဓဟူးနေ့ကစလို့ဘွဲ့ကျူကျောင်းသားတွေအလုံးကိုအဝေးပြင်ဖြစ်ပို့ချထုတ်မှာဖြစ်ပါတယ်Chapel Hill ကမြောက်ကရိုလိုင်းနာတက္ကသိုလ်ပြန်ဖွင့်ပေမဲ့ចောင်းသားတွေအပါအဝင်အလုပ်ကတော့နှာခေါင်းဆီးတွေမဖြစ်မနေဝတ်ချရပြီးဗိုင်းရပ်စ်ကာကွယ်ရေးအတွက်အထူးပြင်ဆင်ဆောင်ရွက်ထားတယ်လို့တက္ကသိုလ်ကင်တီမှလှုပ်လှုပ်တဲ့မြန်မာဝန်ထမ်းတဦးက VOA ကိုပြောပါတယ
်။အာဝန်ထမ်းအင်အားကပို့လူပို့များလာတယ်ဗာလူအစ်စ်လေးခေါ်ရလေ။ဒါလို့လဲဆိုတော့အရာရာဟိုဆက်ဆက်ရရာပေါ့အော်လုံးကလူရင်အားနဲ့ပဲသုံးပြီးတော့ကိုကိုတိုင်းပေးနေရတာ哦သူတို့လက်တောင်းသားကလူပေါင်းစုံနဲ့ပေါင်းစုံကလာတဲ့ခါကျတော့သူတို့ကိုဘာမှကိုတိုင်းမထိတွေ့မကင်တွေ့ခိုင်းတော့ online order ရှိတယ်ပြီးရင်တောင်းနေကို delivery ပို့တာရှိတယ်အဲ့လိုနှစ်ခုထပ်တိုးလာတယ
်တက္ကသိုလ်စားတောက်ဆောင်မှလည်းစပွဲတလုံးကိုကျောင်းသားတဦးစီပဲထိုက်ဖို့သတ်မှတ်ထားပြီးတယောက်နဲ့တယောက်အကွာအဝေးတစ်ခုချဖို့အသေးအချာစီစဉ်ထားတယ်လို့သူကပြောပါတယ်။ကျောင်းသားတွေအတွင်းဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုထိ ंछ ုပ်ရေးလိုက်နာဆောင်ရွက်မှုအပေါ်မှာတော့သူတွေ့မြင်ရတာကိုအခုလိုပြန်ပြောပါတယ
်။ဒါတော့လေခလေးတွေဒါခလေးတွေပဲပေါ့ခလေးတွေဆိုတော့လေချိုးကြတော့လေဆက်ခွာခွာနေကြတာပဲတချို့ကြတော့လေအတူဖွဲ့နေသူအဲ့လိုမျိုးနေတဲ့လူတွေလည်းရှိတာပဲ။ကျောင်းသားကျောင်းသားဆိုတော့တိတဲ့တိုင်းပဲခရီးဆိုင်တဲ့လူဆိုင်တယ်မဆိုင်တဲ့လူမဆိုင်ဘူးပေါ့
တက္ကသိုလ်ဝင်အတွင်း COVID-19 ဖြစ်ပွားမှုနှုန်းက 1.8 ရာခိုင်နှုန်းကနေ 13.6 ရာခိုင်နှုန်းအထိတိုးလာတာတွေ့ရကြောင်းမြောက်ကယ်ရိုလိုင်းနာတက္ကသိုလ် website မှာတင်းနယ်လာနေကဖော်ပြပါတယ်ကျောင်းသား1000လောက်ကိုစစ်ဆေးခဲ့ကြောင်း159ဦးကိုတီးတန့်ဆောင်ချီနေပြီး349ဦးကိုတော့ quarantine လုပ်တီးကြခွဲထားကြောင်းဖော်ပြပါတယ်။ အိုကလာဟိုမားပြည်နယ်တက္ကသိုလ်မှာတော့တက္ကသိုလ်ပြင်ပဆောင်တစ်ခုမှာကိုဗစ်ကူးစက်သူ23ဦးတွေ့ရကြောင်းဩဂုတ်လ15ရက်နေ့ကကြေညာပါတယ်ဝိုင်အိုမင်းတက္ကသိုလ်မှာလည်းကျောင်းသားနဲ့ဝန်ထမ်း38ဦးမှာဗိုင်းရပ်စ်ကူးစက်မှုတွေ့ရှိကြောင်းတနင်္လာနေ့ကထုတ်ပြန်ပါတယ်ဘော့စတွန်တက္ကသိုလ်မှာတော့ကိုဗစ် -19 ကူးစက်ခံရသူ10ဦးရှိနေပါတယ်အင်ဒီယားနာပြည်နယ်နော့ထရီဒိမ်းတက္ကသိုလ်မှာတော့ဩဂုတ်လ3ရက်နောက်ပိုင်းCOVID-19 စစ်ဆေးသူ654ဦးထဲမှာ59ဦးကူးစက်ခံထားရတာကိုတွေ့ရှိခဲ့ပါတယ်။ New York Times သတင်းစာကြီးကလုတ်တဲ့စစ်တမ်းတစ်ခုအရတော့အစိမ့်မြင်ပညာရေးသင်တက္ကသိုလ်ကောလိပ်290မှာကျောင်းသားတွေနဲ့ဝန်ထမ်းကြား COVID-19 ကူးစက်သူ6600တွေ့ရှိထားပြီးကပေးကလာအတွင်းဗိုင်းရပ်စ်ကူးစက်မှုနဲ့ဆက်ဆက်ပြီးသေဆုံးသူ14ဦးရှိတယ်လို့ဖော်ပြပါတယ်။ဒီစီရင်အရတော့ Austin က Texas တက္ကသိုလ်မှာမတ်လ1ရက်နေ့ကနေဇူလိုင်လ28ရက်နေ့အတွင်းဗိုင်းရပ်စ်ကူးစက်ခံ449ဦးနဲ့အများဆုံးဖြစ်ပါတယ်။ Central Florida တက္ကသိုလ်ကကူးစက်ခံအတည်ပြု438ဦးနဲ့ဒုတိယဖြစ်ပြီး Georgia တက္ကသိုလ်ကတော့ကူးစက်ခံ390နဲ့တတိယနေရာမှာရှိပါတယ်။တက္ကသိုလ်တွေနဲ့ကောလိပ်တွေမှာနှကောင်းစည်းမဖြစ်မနေဝတ်ဆင်ဖို့နောက်တဦးနဲ့တဦးကြားအကွာအဝေးတစ်ခုချပြီးတော့နေထိုင်ရေးညွှန်ကြားချက်တွေနဲ့ကျောင်းနေပြန့်ဖွဲ့ရေးစီစဉ်ဆောင်ရွက်ထားပေမဲ့လို့လဲကျောင်းဝင်အတွင်းမှာဗိုင်းရပ်စ်ပြန့်နှံ့ရှိနေနိုင်ပြီးကူးစက်နိုင်တယ်ဆိုတာကိုစစ်တမ်းကဖော်ပြထားပါတယ်ရှင်ကျမသင်ကြီးထိုက်ပါ
ဗုဒ္ဓဘုရားနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာသတင်းဒီမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။မြန်မာနိုင်ငံရဲ့လာမယ့်၄ချိန်မြောက်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံပြန်ပြီးစဉ်းစားဖို့အချိန်ရောက်ပြီဆိုတဲ့ခေါင်းစဉ်နဲ့ The Diplomat မှာ Saint King ရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးကောက်နှုတ်တင်ပြမှာပါ။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမတိုင်မီ27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံစထုတ်ထမြောက်စည်းဝေးကိုဩဂုတ်လ19ရက်နေ့ကနေ27ရက်နေ့အထိကျင်းပဖို့စီစဉ်ထားပါတယ်။ဒီငြိမ်းချမ်းရေးညီလာခံကနေတိတာထင်ရှားတဲ့တိုးတက်မှုတွေရဖို့မျှော်လင့်နိုင်မှာမဟုတ်ပေမဲ့ COVID-19 ကပ်ဘေးရောဂါကြောက်ရောက်နေတဲ့ကာလအခုလိုညီလာခံမျိုးဖြစ်မြောက်အောင်အခက်အခဲတွေကြားကစီစဉ်နိုင်တာကတော့အထင်ကြီးစရာဖြစ်တယ်လို့အပြုသဘောဆောင်တဲ့တိုးတက်မှုအဖြစ်မှတ်ယူနိုင်ကြောင်းဆောင်းပါးရှင်ကဆိုပါတယ်။အခုလာမယ့်၄ချိန်မြောက်ငြိမ်းချမ်းညီလာခံမှာဆွေးနွေးမယ့်အကြောင်းအရာအများစုဟာလုံထုံးလုံနည်းတွေသာဖြစ်ပြီး2021ခုနှစ်အစောပိုင်းအစိုးရသစ်အာဏာရလာချိန်မှာဆက်လက်ဆွေးနွေးညှိနှိုင်းမယ့်အဆင့်အတွက်လမ်းခင်းပေးတဲ့ဆိုတဲ့ရည်မှန်းချက်ပဲရှိတယ်လို့ဆိုပါရယ်။အခုငြိမ်းချမ်းညီလာခံဟာဘသူ့အတွက်ကြိုးရှိမလဲလို့သုံးသပ်ရမယ်ဆိုရင်ဒေါအောင်ဆန်းစုကြည်ပဲဖြစ်တယ်လို့ဆိုပါရယ်။ဘာကြောင့်လဲဆိုရင်သူဟာဗမာတွေအတွက်မရှိမဖြစ်လိုအပ်တဲ့ခေါင်းဆောင်အဖြစ်ညီလာခံမှာပြနိုင်လိမ့်မယ်လို့ဆောင်မရှင်ကပြောပါရယ်တဖက်မှာလည်းတိုင်းရင်းသားပါတီတွေအနေနဲ့2015ရွေးကောက်ပွဲမှာတွေ့ခဲ့ရတဲ့ဆိုးရွားတဲ့ရလဒ်မျိုးတွေရှောင်ရှားနိုင်ရေး2020မှာမဟာမိတ်ဖွဲ့ပြင်ဆင်နေပါရယ်ဒါပေမဲ့လွှတ်တော်မှာလုံလောက်တဲ့အမတ်နေရာရဖို့တော့မဖြစ်နိုင်ဘူးလို့ဆိုပါရယ်ဒါကြောင့် NLD ပါတီအနိုင်ရခဲ့လို့အဆိုးရဖြစ်လာမယ်ဆိုရင်2021ခုနှစ်တိုင်းနယ်ပြည်နယ်အဆိုးရဖွဲ့တဲ့အခါတိုင်းရင်းသားပါတီတွေကိုအဓိကနေရာပေးမလားမပေးဘူးလားဆိုတာတိုင်းရင်းသားတွေနဲ့ပြန်လည်ရင်ကြားစေရေးနဲ့ပူးပေါင်းဆောင်ရွက်မှုကို NLD ဘက်ကဘလောက်ထိအလေးနက်ထားတယ်လဲဆိုတဲ့အပေါ်မှာမူတည်မှဖြစ်တယ်လို့ဆိုပါရယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတိုင်းဒေသလက်နက်ကိုင်အင်အား80ရာခိုင်နှုန်းရှိတဲ့အဖွဲ့တွေမပါဝင်တဲ့အတွက်လည်းညီလာခံရဲ့ရလက်ကိုအားနည်းစေတယ်လို့ဆောင်းမရှင်ကထောက်ပြပါဗျ။အေးရခိုင်လက်နက်ကိုင်အဖွဲ့ကိုငြိမ်းချမ်းရေးဆွေးနွေးပွဲတက်ရောက်ခွင့်မပေးတဲ့အတွက် NCA အပြည့်ရစာချုပ်မှာလက်မှတ်မထိုးထားတဲ့အခြားအင်အားကြီးလက်နက်ကိုင်တိုင်းဒေသအဖွဲ့တွေကလည်းတက်ရောက်မှာမဟုတ်ပါဘူး။ဒီတစ်ချိန်မှာတော့တရုတ်ဘက်ကလည်းဒီလက်နက်ကိုင်အဖွဲ့တွေညီလာခံတက်ဖို့ဖိအားပေးတာမျိုးမရှိဘူးလို့ဆိုပါဗျ။ဒါအပြင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအကူအညီတွေဟာပဋိပက္ခတွေဖြစ်နေတဲ့တိုင်းရင်းသားဒေသတွေကိုရောက်ရှိဖို့အခက်အခဲဖြစ်နေတာကိုလည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့အနာဂတ်အတွက်ပဋိပက္ခဖြစ်မှုတွေကိုစနစ်တကျကာကွယ်တဲ့စနစ်ချမှတ်ပြီးတိုင်းရင်းသားလူနည်းစုဒေသတွေမှာအလုတ်ကင်တွေပေါများလာစေရေးဒေသခံအဖွဲ့အစည်းတွေကိုအားပေးမြင့်တင်သင့်တယ်လို့လည်းဆောင်းမရှင်ကအကြံပြုထားပါတယ်ရှင်။အခုဆက်လက်တင်ပြမှာကမြန်မာနိုင်ငံမှာရွေးကောက်ပွဲနဲ့စစ်ဖက်ရက်ဖက်ဆက်ဆက်ရေးဆိုတဲ့ခေါင်းစဉ်နဲ့ Observer Research Foundation မှာ K. Yuhom ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန မြန်မာနိုင်ငံမှာအရက်ဖက်အစိုးရနဲ့တက်မတော်ကြားလက်တွေ့ဆက်ဆံရေးဟာပုံမခက်ခဲလာတယ်လို့အစားချီထားပါတယ်။အရက်ဖက်စစ်ဖက်ဆက်ဆံရေးရောနယ်လာမှုကိုမိမောင်းထိုးပြတဲ့အဖြစ်ပြက်တွေတဲ့နောက်ဆုံးကတော့ရုရှားသတင်းဌာနတစ်ခုနဲ့တွေ့ဆုံမေးမြန်းကမှဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြောခဲ့တဲ့မှတ်ချက်စကားဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီမှာဗိုလ်ချုပ်မှူးကြီးပြောသွားတာကလူတယောက်ဟာသက်ဆိုင်ရာအဖွဲ့အစည်းတွေပုံကိုယ်တွေနဲ့တိုင်ပင်ဆွေးနွေးခြင်းမရှိဘဲဆုံးဖြတ်ချက်ချတာဟာတိုင်းပြည်အတွက်အလွန်အန္တရာယ်များတယ်လို့ပြောကြခဲ့ပါတယ်။ဒီမှတ်ချက်ဟာအာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်လည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုရည်ညွှန်းခဲ့တာပါ။ဒီနေရာမှာနှစ်ဖက်ကြားဆက်ပြီးရှိနေတဲ့ကွဲပြားခြားနားချက်တွေဟာပွင့်ပွင့်လင်းလင်းရန်လိုမှုတွေဖြစ်မြင့်တက်လာခဲ့တယ်လို့စောင့်မရှင်ကပြောပါတယ်။အရက်ဖက်နိုင်ငံရေးအထက်တန်းလွှာတွေနဲ့စစ်ဗိုလ်ချုပ်တွေဟာသူတို့တအူးချင်းစီရဲ့အကျိုးစီးပွားကိုအလွန်အကျွံတွန်းအားပေးခြင်းအပြင်အသွေးကူးပြောင်းရေးဖြစ်စဉ်တစ်ခုလုံးပြက်ပြားစေတဲ့အန္တရာယ်ရှိနိုင်တယ်လို့ယူဆကြပါတယ်။ဒီအချက်ကြောင့်လည်းနှစ်ဖက်စလုံးအတွက်ဆက်ဆံရေးတိုးတက်လာဖို့ဖြစ်ပေါ်စေခဲ့တယ်လို့ဆိုပါတယ်။တကယ်တမ်းမှာမကြသေးခင်အချိန်ထိလက်တွေ့ပူးပေါင်းဆောင်ရွက်မှုတွေအရေးပါတဲ့အုပ်ချုပ်ရေးနေရာတွေအတွက်ရက်ဖက်အစိုးရနဲ့တက်မတော်ကြားထိတ်တိုက်ရင်ဆိုင်မှုတွေရှိခဲ့တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့၅နှစ်တာကာလအတွင်းအရက်ဖက်အစိုးရနဲ့တက်မတော်ကြားလက်တွေ့ဆက်ဆံရေးမှာအခက်အခဲတွေပိုးပြီးရှိလာတဲ့အကြောင်းရင်းမှာအခုလာမယ့်ရွေးကောက်ပွဲမှာတက်မတော်နဲ့သူကြောထောက်နောက်ခံပြုထားတဲ့ USDP ပါတီရော NLD ပါတီပါပြိုင်ဘက်တွေဖြစ်အချင်းချင်းသတ်မှတ်ထားတဲ့အတွက်ကြောင့်ဖြစ်တယ်လို့ဆောင်းမမှဖော်ပြထားပါတယ်ရှင်။
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနှာစင်ရပါမယ်မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးရှေ့ဆက်ပိုးပြီးတိုးတက်ပြန်ထွန်းဖို့ရွေးကောက်ပွဲတွေဟာအဓိကအရေးပါတဲ့အခမ်းအနားကနေပါဝင်နေတယ်လို့လေ့လာသူတွေကမြင်ကြပါတယ်မြန်မာနိုင်ငံလိုဒီမိုကရေစီအသွင်ကူးပြောင်းစနိုင်ငံတစ်ခုမှာရွေးကောက်ပွဲတွေကဘယ်လိုအတိတ်ပဲဆောင်ပါသလဲရွေးကောက်ပွဲတွေကနေလူစုအနေနဲ့ဘာကူများမျှော်လင့်နိုင်ပါသလဲစာတာတွေနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနှာစင်ကြရပါမယ် Sandy Governance Institute တီထောင်သူနဲ့မှုဆောင်ဒါရိုက်တာဦးခိုင်ဝဲ The Voice Journal ရဲ့ Editor ချုပ်ဦးကျော်မင်းစွေတို့ပါဝင်ဆွေးနွေးထားကြပါတယ်ခင်ဗျာကိုခိုင်ဝင်းနဲ့ကိုကျော်မင်းစွေ VOA season မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါဗျ
ဟုတ်ကဲ့ဆိုတော့ပထမဦးဆုံးကျွန်တော်ဆွေးနွေးခန်းကိုဒီမေးခွန်းတစ်ခုနဲ့အရင်စလိုက်ချင်ပါတယ်အခုကရွေးကောက်ပွဲတွေကြာခင်မှာလာတော့မယ်ပေါ့လေဆိုတော့မြန်မာနိုင်ငံလူမျိုးဒီမိုကရေစီအတွင်ကူးပြောင်းစအတွင်ကူးပြောင်းစလို့ပဲပြောရမယ်ဒီမိုကရေစီကိုကျွန်တော်တို့ကဟိုတကယ်ကိုပဲအစလေးပဲရှိသေးတာဆိုတော့အဲ့လိုနိုင်ငံမျိုးမှာဟလာရွေးကောက်ပွဲတွေကဘယ်လိုအတိတ်ပြန်ပြီးဆောင်ပါလဲကိုခိုင်ဝင်းအရင်ဆွေးနွေးပြပါလား
ကျွန်တော်တို့ဒီမိုကရေစီအတွင်းဥပြောင်းနေတဲ့နိုင်ငံတွေမှာတော့ရွေးကောက်ပွဲကအင်မတန်မှအရေးကြီးပါလေပေါ့နော်ဟိုတိတိတဲ့မှာတချို့ဆိုလည်းပြောကြတယ်အာနာကိုတစ်ခါပြောင်းနေပေါ့နော် two round theory ပေါ့နော်ဒီဟာဒီတန်တို့ပေါ့လည်းပြောခဲ့တဲ့ဟာတွေရှိတယ်ပေါ့နှစ်ကြိမ်ပေါ့နော်ဒါအေးစစ်စစ်နဲ့ငင်းကြစွာနေပေါ့နော် election လို့လုပ်မယ်ရွေးကောက်ပွဲလုပ်ရမယ်ရွေးကောက်ပွဲလုပ်ပြီးတော့နိုင်တဲ့ပါတီကိုကျွန်တော်တို့ကွာလောက်ရမယ်အာနာလွှဲပြောင်းပေးရမယ်ပေါ့နော်အဲ့တော့ကျွန်တော်တို့ရှိမှလည်း2015လောက်ဆိုတဲ့လူပဲနိုင်တယ် NLD ကနိုင်တယ်နိုင်တဲ့ပါတီကိုကျွန်တော်တို့နော်လွှဲပေးခဲ့တယ်ပေါ့နော်လွှဲပေးခဲ့ဒါဆိုရင်တခါပေါ့နော်ဒါမလို့ကျွန်တော်ရဲ့ constitution ကတော့ဖွဲ့စည်းပုံခြေခံဥပဒေရောဒါအားလုံးသိတဲ့အတိုင်းပဲနော်အားနည်းချက်တွေအများကြီးရှိနေတယ်ပြင်ဖို့လည်းနော်လုပ်နေကြတယ်သို့တော်ကြတယ်ပဲကျွန်တော်တို့ဒါရွေးကောက်ပွဲရာကိုဆက်ပြီးတော့ဖြစ်နေမှာဖြစ်မယ်ပေါ့နော်အဲ့တော့နှစ်ခါသုံးခါပေါ့နော်ဒါမျိုး consolidate ဖြစ်ဖို့ကနှစ်ခါအနည်းဆုံးလိုတယ်လို့ပြောကြပါမယ်လို့ကျွန်တော်ထင်တာတော့ consolidate ဖြစ်ပြီးသားဒီမိုကရေစီအခြေခံပြီးတဲ့နိုင်ငံတွေမှာလည်းဒါဟိုကရွေးကောက်ပွဲကတော့အရေးကြီးတယ်ကိုကျော်ကျော်သိန်းတို့ American လိုနိုင်ငံမျိုးမှာတောင်မှဒါရွေးကောက်ပွဲကအင်မတန်ဒီမိုကရေစီအတွက်ကျွန်တော်တို့အရေးကြီးတယ်ဆိုရင်ကျွန်တော်တို့ဟိုအသွင်ကူးပြောင်းနေတဲ့နိုင်ငံတွေတော့ပို့ပြီးတော့အရေးကြီးပါတယ
်ဟုတ်ကဲ့ခင်ဗျကိုကျော်မင်းစွေရောမြန်မာနိုင်ငံလိုအသွင်ကူးပြောင်းစနိုင်ငံမျိုးတွေရွေးကောက်ပွဲတွေကဘယ်လိုအတိအပြည့်မျိုးဆောင်နေလို့နားလဲပါလဲ
ကိုခိုင်ဝင်းဆွံ့ရွေးသွားတဲ့အထက်မှာတော့တော်တော်လေးပြည့်ပြည့်စုံစုံပါပြီးပါပြီ။ကျွန်တော်အနေနဲ့ကတော့ပမာပြည်နေနဲ့ဒီရုပ်ောက်ပွဲတွေကဘယ်လောက်အကျိုးတရားမှုရှိတယ်ဘယ်လောက်ရည်ကြီးလဲဆိုတော့ဒါရှင်းပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ကရုပ်ောက်ပွဲတွေနဲ့ကင်းဝေးခဲ့တာကြာခဲ့ပြီလေ။ဟို90ခုနှစ်မှာမှစခဲ့တယ်။သို့တော့90ခုနှစ်ရုပ်ောက်ပွဲကတော့တည်တဲ့အတိုင်းပဲပေါ့နော်။အားလုံးတည်တဲ့အတိုင်းပဲ။အချိန်ကြီးကရွေးကောက်ပွဲရလက်ကိုပြည်သူလူထုကမမြင်တွေ့ခဲ့ရဘူးရွေးကောက်ပွဲသူတို့လူချင်းနဲ့သူတို့တခဲတဲ့နဲ့မဲပေးခဲ့တဲ့ပါတီဒီအုပ်ချုပ်ရေးအာဏာယူပြီးတော့တိုင်းပြည်ကိုစီမံခန့်ခွဲတာမမြင်ခဲ့ရဘူးအဲ့ဒီနောက်ပိုင်း2010ကျမှကျွန်တော်တို့ကရွေးကောက်ပွဲကိုပြန်မြင်ရတယ်အဲ့ဒီရွေးကောက်ပွဲကလည်းကျွန်တော်တို့ခုနကခိုင်ဝင်းပြောတဲ့2008ခုနှစ်အငင်းပွားပွဲပေါ့နော်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အရာပေါ်လာတဲ့ရွေးကောက်ပွဲသို့တော်များပေါ့နော်ကျွန်တော်တို့ကဟိုဒီမိုကရေစီစံနှုန်းနေဒီမိုကရေစီဟလာစံနှုန်းနေပေဒံနေနဲ့စနှုန်းစံနေနဲ့ဟလာအပြည့်အဝမကိုက်ညီတော့ညာပါဘောနော်အဲဒီ90ခုနှစ်နောက်ပိုင်းမှာပထမဆုံးချိန်ပေါ်လာတဲ့ရွေးကောက်ပွဲပေါ့နော်ဒီရွေးကောက်ပွဲကဒီမိုကရေစီအပြည့်အဝမဟုတ်တော့ညာပါဒီမိုကရေစီစနစ်ကိုတွားဖို့အတွက်ကျွန်တော်တို့အင်မတန်အရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ
်ကဲ့အဲ့လိုအရေးကြီးတယ်လို့မြင်တဲ့အတွက်လည်းဒီမိုဟလာ2010ရွေးကောက်ပွဲကိုကျွန်တော်တို့ကဟိုပါတီတွေဝင်ပြိုင်ဖို့တိုက်တွန်းခဲ့တဲ့ဆောင်ပါတွေကျွန်တော်တို့အကြံတူဆောင်ပါတွေရေးခဲ့တာရှိတယ်။ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေမကြိုက်ပဲမကြိုက်တော့ညာပေါ့နော်။ဒီတွေကနေပြီးတော့ဟာလာကျွန်တော်တို့ရွေးကောက်ပွဲကြော်ဖြတ်တဲ့နည်းနဲ့လွှတ်တော်တွေကနေပြီးတော့ကျွန်တော်တို့မကြိုက်တဲ့အချက်တွေပြင်လို့ရတယ်။ရတယ်ဆိုတဲ့အချက်ကိုကျွန်တော် highlight လုပ်ပြီးတော့အကယ်၍များမပြိုင်ခဲ့လို့ရှိရင်ကျွန်တော်တို့ကအကြံခံရေးပါတီပဲလွှတ်တော်တွေမှာနေရာပြည့်ယူသွားပြီးဟာလာထင်ရလောက်မှာဆိုးတဲ့အတွက်ကျွန်တော်တို့ကအတိုက်ခံပါတီတွေအလုံးပြိုင်ခဲ့ပြိုင်ဖို့ကျွန်တော်တိုက်တွန်းခဲ့တာရှိတယ်။အဲ့ဒါဘာလို့လဲဆိုတော့ဒီမိုကရေစီပေါ့နော်။လူတွေကဒီမိုကရေစီမဲပေးခြင်းဟာနိုင်ငံသားရဲ့အခွင့်အရေးဒီမိုကရေစီရဲ့ဟဲ့လားအခြေခံဟဲ့လားရေခံမြေခံသဘောတဘာဝဖြစ်တယ်နိုင်ငံသားရဲ့အခွင့်အရေးဖြစ်တယ်ဆိုတော့ data တွေကိုခန်းစားခဲ့ရတာပေါ့နော်။ဟိုရုပ်ောက်ပွဲတွေတရားမျှတမှုရှိတာမရှိတာဆိုတော့နိုင်ငံတကာစောင့်ကြည့်တဲ့လေလာစောင့်ကြည့်တဲ့သူတွေလည်းအကဲဖြတ်ခဲ့တာတွေရှိတယ်။တပည့်သူတို့ဟာလည်းဟဲ့လားအတွေ့အကြုံတစ်ခုရတယ်2010ရုပ်ောက်ပွဲ2012ကြားပြရုပ်ောက်ပွဲ2015ဟာလာရွေးကောက်ပွဲဟာလာ2016 2019စသည်ဖြင့်ကြားပြရွေးကောက်ပွဲရွေးကောက်ပွဲတွေကကျွန်တော်အင်မတန်ကိုဟိုပြည်သူလူထုကိုဒီမိုကရေစီအရသာကိုပေးခဲ့တာပေါ့
ဟုတ်ကဲ့
ပေါ့ပေးခဲ့တဲ့အတွက်ဒါဟာအင်မတန်ကိုဟိုအရေးကြီးတယ်တန်ဖိုးလည်းရှိတယ်ဒီမိုကရေစီကိုလက်ကျင့်ပေးတဲ့ဟာလာလက်ကျင့်ရေးအခြေအနေခေါင်းတစ်ခုလည်းဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဆိုတော့ကိုခိုင်ဝင်းဒီလိုအရေးပါတဲ့ရွေးကောက်ပွဲတွေကနေလူထုအနေနဲ့ဘာကိုမျှော်လင့်နိုင်ပါသလဲ
ဘာမျောလင်းနိုင်လဲဆိုရွေးကောက်ပွဲတွေပုံဘူးပေါ့နော်ရွေးကောက်ပွဲက၅နှစ်တခါအမြဲတမ်းပုံမှန် regular ပေါ့နော်ပုံမှန်ကျင်းပမဲ့ရွေးကောက်ပွဲတွေရှိနေမယ်ဆိုရင်အုပ်ချုပ်ရတဲ့အာဏာရတဲ့အစိုးရပါတီအာဏာရတဲ့အစိုးရကလည်းလုဂျာကာလမှလည်းသူလုချင်တာမလုရဲဘူးပေါ့နော်မလုရဲဘူးဆိုတော့ဒါ၅နှစ်တခါမှာတော့သူတို့ကပြည်သူလူထုကတိုက်ရိုက်သူနော်ဟိုဟာလုံနိုင်တယ်ဖြုတ်ချနိုင်တယ်ဆိုတော့အခွင့်အရေးရှိနေတဲ့အတွက်ဒါရွေးကောက်ပွဲတွေကနေပြီးတော့ကျွန်တော်တို့တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်တာဝန်ယူမှုတာဝန်ခံမှုကိုလည်းပို့ပြီးတော့မြင့်တင်ပေးလိုက်
ဟုတ်ကဲ့
နော်တကယ်လို့ဒါရွေးကောက်ပွဲတွေမရှိဘူးဆိုလို့ရှိရင်နော်တပါတီအာဏာရှင်ရှင်စနစ်လိုဟာမျိုးကျွန်တော်တို့နော်ကွန်မြူနစ်ပါတီဒါမျိုးဟာမျိုးတွေကတော့ရွေးကောက်ပွဲတွေလုပ်ရင်လုပ်မယ်ရွေးကောက်ပွဲတွေရှိခဲ့တယ်မဆလာခင်မှာလည်းရှိခဲ့တယ်သို့တော်ညာလည်းအဲ့ဒါတွေကကျွန်တော်တို့အနေနဲ့နော်တရားဝင်တယ်လို့လည်းနော်ယူဆလို့မရဘူးကျွန်တော်တို့ကတွားပြီးတော့နော်ဟိုဟာ rubber stamp ထုတ်ပြီးရိုးရိုးပဲသူတို့ဟိုဟာဖြစ်တဲ့ဟာကိုရွေးချယ်ပိုင်မလဲသိမရှိဘူးပေါ့ဒီလိုဒီမိုကရေစီရွေးချယ်ဟိုဟာရွေးကောက်ပွဲတွေမှာလို့ပြည်သူလူထုရဲ့အခမ်းအနားလည်းပိုအရေးကြီးလာတယ်အဲ့တော့နော်ဒီရွေးကောက်ပွဲကာလနိုဝင်ဘာ၈ရက်နေ့တွေမဟုတ်ဘူးနိုဝင်ဘာ၈ရက်နေ့ရဲ့အကျော်မှာလည်းနောက်၅နှစ်အတွင်းမှာလည်းဒါတာဝန်ခံမှုတွေအစိုးရကနေပြီးရလက်ကောင်းတွေပို့ပြီးတော့လုပ်ရမယ်ဆိုတဲ့ဟာဖိအားပေးမှုကလည်းရှိနေတယ်ပေါ့နော်အဲ့တော့ကျွန်တော်နော်ပြည်သူလူထုရဲ့ဟိုဟာတွေကိုမျှော်လင့်ချက်တွေကပို့ပြီးတော့ပုံပေါ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျကိုကျော်မင်းစွေအနေနဲ့ရောရွေးကောက်ပွဲတွေကနေပြီးတော့ဟလာမဲဆန္ဒရှင်လူထုတမန်လူထုတွေနဲ့ဘာတွေများမျှော်လင့်နိုင်ပါလဲကိုကျော်မင်းစွေ
ဒါကျွန်တော်တို့တိုင်းပြည်အတွက်ကတော့ဒါရှင်းပါတယ်နော်ဟိုဘာဖြစ်လို့လဲဆိုတော့ပြည်သူလူထုကဒီဒီမိုရွေးကောက်ပွဲကတဆင်ဒီမိုကရေစီကိုလိုချင်တယ်ဆိုတာဒါရှင်းတယ်သို့တော့ကနဦးကာလမှာဒီမိုကရေစီအတွက်ရွေးကောက်ပွဲမဲပေးခဲ့တယ်ဆိုရင်ဒီဘက်ကျတော့ဘာဖြစ်တာလဲဆိုတော့အခြေခံပြည်သူလူထုကသူတို့စားဖို့နေရည်တည်တဲ့ပုံပြည်လဲခြင်းတယ်အဓိကအခြေခံပြည်သူလူထုကသူတို့ရဲ့အခြေအနေဒီတဲ့ပုံပြီးကောင်းလာကြတယ်။ကျွန်တော်တို့ဒါကအခြေခံကြကြမျှော်လင့်ချက်ပဲ။ဒါကလူထုလူသန်းစားအတီးတီးအလိုက်ပေါ့နော်။စီးပွားရေးလုပ်ငန်းရှင်ကလည်းစီးပွားရေးလုပ်ငန်းရှင်အလိုက်။ဟလာဟလာအတတ်ပညာအသိပညာရှင်ကလည်းပညာရေးလောကလူကလည်းပညာရေးလောကအလိုက်။မြတ်ဆန္ဒရှင်၊နေပယ်အတီးတီးအလှအတီးတီးရလူတွေကကျွန်တော် ချိန်ကြာဆုံးအမြင်အတိုင်းပြည်ကသူတို့ရဲ့အချိန်ဤအလုံးဟာနောက်တစ်ဆင့်တက်သွားတာပေါ့နောက်တစ်ဆင့်မြင့်သွားတာကိုမြင်နေတာပဲဗျအဲ့တော့ဒါသူတို့ရဲ့မျှော်လင့်ချက်ပဲတိုင်းပြည်ပိုကောင်းလာတာကိုမြင်နေတယ်ပတ်ဝန်းကျင်ပိုကောင်းလာတာမြင်နေတယ်ဟုတ်လားကျွန်တော်တို့ဟိုနိုင်ငံသားသွားပြီးအလုပ်လုပ်တဲ့သူကသူစာအုပ်မြန်မာနိုင်ငံဒါစာအုပ်ဟုတ်လားနိုင်ငံကူကလပ်လက်မှတ် passport စာအုပ်အနီတွေ့လို့ရှိလို့ရှိရင်တစ်ဖက်ဟုတ်လား immigration ကမလေးမစားနှိမ်ချဆက်ဆံတာမလိုလားဘူးသူ့ကိုဟုတ်လားလေးလေးစားစားဆက်ဆံတာကိုသူခံနေတယ်ဆရှိတဲ့မျောလင်းချက်တွေပေါ့ဗျာပြောရရင်တော့
ဟုတ်ကဲ့
မျောလင်းချက်တွေအားလုံးကတော့အသီးသီးရှိပါလေဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့အခုလာမယ့်ရွေးကောက်ပွဲကကျွန်တော်တို့ကိုဗစ်တယောဂကာလမှာလည်းကျင်းပရွေးကောက်ပွဲဖြစ်တယ်ဆိုတော့ကိုဗစ်ကာလဖြစ်ထားတယ်ဆိုတဲ့အခါကျတော့စာဝင်နေရလည်းကြက်တဲတယ်ကျွန်တော်မေးကြည့်သလောက်ခိဆက်ကြည့်သလောက်လူတွေကလည်းပဲရွေးကောက်ပွဲကိုစိတ်ဝင်စားတဲ့လူပါနေတယ်အခုဆိုရင်ဒီမဲဆင်းတော်မှာသွားကြည့်တဲ့လူနေတယ်ဆိုတဲ့တတိယလည်းကျွန်တော်တို့သိထားတယ်ဆိုတဲ့အခါကျတော့ကိုခန့်ဝင်းရေရွေးကောက်ပွဲအပေါ်လူတွေစိတ်ဝင်စားလာအောင်ဘာတွေများလုပ်တင်ပါလဲ
တတိထားမိတဲ့တဟာတခုကတော့ပါလို့ဆို2015တုန်းကတော့ပို့ပြီးတော့လူတွေကဟိုစိတ်အားထက်သန်နေလို့ယူဆလို့ရတယ်ပေါ့နော်2015နှစ်နိုင်ရှင်မယ်ဆိုရင်တော့စိတ်ဝင်စားဘူးလားဆိုတော့အခက်တော့လည်းခက်တယ်တခုခက်တော့ကျွန်တော်တို့ပြည်သူလူထုပေါ့နော်အခြေခံပြည်သူလူထုကတခါလေကြားလို့ရှိရင်စိတ်ဝင်စားဘူးလို့ထင်ရတယ်အရင်တော့လည်းဒါ
တော့
ဖြတ်တန်းလာခဲ့ကိုကျော်သိန်းတို့ဒီမီဒီယာသမားတွေတည်းဘူးသိမှာပါမသိကြအောင်ဆောင်ရဲဟာမျိုးကြီးလည်းရှိတယ်ဒါပေမဲ့အချိန်ကြာလာရင်တော့သူကထပြီးတော့လှုပ်တက်တဲ့ဟာလေနော်အဲ့ဒါကိုလည်းတွေ့ရတယ်ပေါ့နော်ရှိနေတယ်ပေါ့နော်ကျွန်တော်တို့ဘေးကနေပြီးတော့သုံးသက်တဲ့လူတွေအကဲဖြတ်တဲ့လူတွေကတော့ဒါကျွန်တော်တို့စိတ်ပူရဲဟိုဟာဖြစ်တယ်လို့ပြောတယ်ဒါပေမဲ့ကျွန်တော်ထင်တာတော့ဒီဟိုဟာပေါ့ voter education တို့နော်ဒီဟိုဟာလုပ်တဲ့တင်နန်းနေပြီးတဲ့အဖွဲ့တွေအရက်ဖက်အဖွဲ့တွေနောက်တစ်ခုက UEC ပေါ့နော် UEC ကလည်းရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အချက်လက်တွေသူတို့ voter education တို့ဘာလို့နော်အဲ့ဒါတွေကိုဆက်မပြတ်ထုတ်ပေးနေဖို့ဒီအရက်ဖက်အဖွဲ့စည်းတွေကလည်းကျွန်တော်တို့နော်စောင့်ကြည့်တဲ့အဖွဲ့တွေတင်ဖို့ဘူးအဲ့ကျွန်တော်မြင်တာကတော့ဒါအများနဲ့ကျွန်တော်တို့လည်းအများအကူအညီတောင်းတဲ့အဖွဲ့တွေကတော့ဘာလဲဆိုတော့မဲပေးတဲ့ပညာပေးသင်တန်းတွေပေါ့ voter education အရတော့ဒါအထူးသဖြင့်ဒီဝေးလံခေါင်ပြားတဲ့ဒေသတွေလိုအပ်တယ်ဆိုတော့အများနဲ့ပြောတယ်နော်အများနဲ့ပြောတယ်ဒါဟိုဘယ်လိုထည့်ရမလဲမမအောင်လို့နော်မဲဘယ်လိုဟာဖြစ်မလဲဆိုတော့မြို့ကြီးနဲ့အပိုင်းတစ်ပိုင်းကျွန်တော်ခွဲကြည့်ဖို့ပေါ့နော်မြို့ပြနဲ့ကြည့်လည်နေတော့ကွာလိမ့်မယ်ပို့ပြီးတော့ကျွန်တော်တို့ထင တယ်နော်ဒီဒီဟိုလေတိုင်းသားဒေသတွေမှာလည်းဗုဒ္ဓ education တို့ဘာလို့ပို့ပြီးပြီးလို့လို့ကျွန်တော်ပြင်ပါတ
ယ်ဟုတ်ကဲ့ခင်ဗျအခုကြောင့်မျိုးဆိုအနေနဲ့ရောလူတွေရွေးကောက်ပွဲကိုတတိချာချာစိတ်ဝင်တစားရှိလာအောင်ဗါရီများလှုပ်တင်တယ်လို့ယူဆလဲ
ရှင်းရှင်းလေးပဲကျွန်တော်တို့ကရွေးကောက်ပွဲကိုလူတွေမဲပေးလာဖို့အတွက်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေအဲ့တိုက်ခံပါတီတွေမှာလည်းတာဝန်ရှိတယ်ပေါ့အဲ့တော့အတိုက်ခံပါတီတွေဟာတစ်ချိန်မှာအစိုးရအဖွဲ့နိုင်တဲ့အာဏာရပါတီဖြစ်လာလိမ့်မယ်ဒါစဘာဝတရားဒီလိုသွားတာပေါ့နော်ဟုတ်လားပြီးခဲ့တဲ့ NLD ပါတီဟာလည်းစံခံရေးပါတီအာဏာရစင်ကသူဟာအတိုက်ခံပါတီဖြစ်ခဲ့တယ်အဲ့တော့အတိုက်ခံပါတီဖြစ်နေတဲ့အချိန်မှာလည်းမဲဆန္ဒရှင်ပြည်သူလူထုရဲ့လူလားချက်တွေအကောင့်ထဲပို့ပေးဖို့ဆင်ဆက်မပြတ်စနဲနာပေးဖို့တာဝန်ရှိတယ
်ဟုတ်က
ဲ့အနေဆုံးအဆင့်လွတ်တော်မှာရှိတယ်သူတို့ရဲ့အမတ်တရားအဆင့်ဟုတ်လားအနေဆုံးအဆင့်ကိုဒေတာကလူလားချက်တွေပြုပြင်ပြောင်းလဲဖို့ရှိတဲ့ကိစ္စတွေလွတ်တော်မှာမေးခွန်းပေးတဲ့အဆင့်အစဒီသူကလူလာတာပေါ့အဲ့ဒီလူလာချက်ဒီအသေးစိတ်ကစပြီးအကြီးအထိဟာတိုင်းပြည်နဲ့ခြီးတဲ့ကိစ္စကြီးတွေအကြီးနိုင်စီမံကိန်းကြီးတွေအထိသူတို့လူကျင်တဲ့အပြောင်းလဲကိုမပေးနိုင်ဘူးလို့ယူဆလို့ရှိရင်တော့ဒီသူကမဲမပေးဘူးအဲ့တော့အဲ့ဒါရဖို့အတွက်ဆိုလို့ရှိရင်နော်မဲပေးတဲ့သူတွေစိတ်ဝင်စားလာဘူးအတွက်ဆိုလို့ရှိရင်အဓိကတာဝန်ရှိတဲ့သူကလက်ရှိအာဏာရပါတီနဲ့နိုင်ငံရေးပါတီဒီသူတို့ရဲ့နိုင်ငံရေးနိုးကြားမှုနိုင်ငံရေးစိတ်စေရနာဟာလားထက်မြက်မှုဟာလားနိုင်ငံရေးအပြောင်းလဲတိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲမှာနိုင်ငံသားတဦးချင်းစီရဲ့ကုညီပါဝင်ထဲ့ဝင်မှုဟဲ့လားဒါတွေကိုနှိုးဆော်ပေးဖို့ကနော်သူတို့ရဲ့စိတ်ဓာတ်အားတက်ကြွဖို့ပါနဲ့အတိုက်ခံနိုင်ငံရေးပါတီတွေအပြင်အဓိကအာဏာရပါတီတွေတောင်းရှိတယ
်ဟုတ်ကဲ့ဟ
ဲ့လားရွေးကောက်ပွဲကော်မရှင်ဆိုတာဒိုင်လူကြီးပဲနော်ရွေးကောက်ပွဲကိုမဲပေးလာအောင်ဒိုင်လူကြီးကဆွဆောင်လို့မရဘူးအဓိကလက်ရှိအာဏာရပါတီရတာအဓိကကြတယ်ဒါဟုကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီရွေးကောက်ပွဲတွေကဟာလာမြန်မာနိုင်ငံလိုဒီမိုကရေစီအတွင်းကူးပြောင်းနေတဲ့နိုင်ငံတစ်ခုအတွက်ဒီမိုကရေစီပြုပြင်ပြောင်းလဲရေးရှေ့ဆက်ဖြစ်ထွန်းတိုးတက်ဖို့အရေးကြီးတယ်ဆိုတာကဒါကျွန်တော်တို့သဘောတူလို့ရတဲ့ကိစ္စဖြစ်ပါတယ်ဆိုတော့ကိုခိုင်ဝင်းရွေးကောက်ပွဲတွေကနေပြီးတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးရှေ့ဆက်ဖြစ်ထွန်းဖို့ဘယ်လိုနည်းလမ်းတွေနဲ့အထောက်အကူပြုရဲလို့ပြောလို့ရတယ
်ဒီမိုကရေစီကိုဘယ်လိုအထောက်ပံ့ပေးသွားမလဲဆိုရွေးကောက်ပွဲကနေပြီးတော့တကယ်တော့ခုကျွန်တော်တို့သုံးသက်ချက်ရပါတော့ကျွန်တော်တကူလည်းသုံးသက်ချက်ရပြည်သူလူထုကလောလောဆယ်မှာတော့ပြည်သူလူထုဆိုတာအခြေခံဟိုပါဘောနော်ပြည်သူတွေအများစုကကျွန်တော်တို့သုတေသနတွေ ကျွန်တော်တို့ဒီအဖွဲ့ကနေလုပ်တဲ့သူတွေကြားတွေမှာလည်းပါတယ်ဘာကိုပထမဆုံးမျှော်လင့်လဲဆိုရွေးကောက်ပွဲကနေပြီးတော့အနေနဲ့တရားဥပဒေစိုးမိုးကြီးပေါ့နောက်ခုနကပြောရူးအော့ဖ်လောနည်းနည်းလူသားဆန်နေပေါ့ကိုချုပ်ကြီးအဖွဲ့မျိုးတရားဥပဒေစိုးမိုးကြီးကိုလုပ်ပြီးတဲ့အစိုးရမျိုးကိုသူတို့ပို့ပြီးတော့နော်ပို့ပြီးတော့လူလာရဲ့ရဇတ်တရားကိုခုနကကျန်နေပြောတဲ့တန်ချပ်ရဇတ်လို့ပြောတဲ့ ပြီးတော့ပေါ့နော်အခုဟိုအပြင်တရားမြတ်တာမှုရှိတယ်ပေါ့နော်သူဒီစီးပွားရေးမှာပဲဖြစ်ဖြစ်နောက်ဒီတရားစီရင်တွေမှာပဲဖြစ်ဖြစ်မြတ်တာလေဘယ်မလိုက်တဲ့အစိုးရမျိုးပထမဆုံးလုပ်ချက်နော်အဲ့ဒါကနေပြောအဲ့ဒါကြောင့်ကျွန်တော်မျှော်လင့်ထားတယ်ပြည်သူတွေရနေတယ်ရွေးကောက်ပွဲရနေပြီးတော့အဲ့လိုမျိုးအစိုးရတက်လာလိမ့်မယ်နော်အဲ့လိုကနေတဖြည်းဖြည်းနဲ့ဒီလိုမြတ်တာမှုဖြစ်သွားလို့ရှ
ဆိုတော့တန်တီးရဲ့ဒီမိုကရေစီပြည်ပြောင်းလဲရေးရှေ့ဆက်ဖြစ်ထွန်းတိုးတက်ဖို့ရွေးကောက်ပွဲတွေကဘယ်လိုနည်းလမ်းနေနဲ့ထောက်ကူပြီးရဲ့လို့မြင်ပါတယ်ရွေးကောက်ပွဲဟာဒီမိုကရေစီစနစ်ရဲ့အခြေခံကြတဲ့အကြောင်းရင်းတစ်ချက်ဖြစ်တယ်ရွေးကောက်ပွဲဘာလို့လုပ်လဲဆိုတာပြည်သူလူထုကတခြားသိကြတယ်ဟုတ်ပြီကျွန်တော်တို့ကတော့ဒီမိုကရေစီကရွေးကောက်ပွဲတင်မြှောက်တယ်ဟိုတိုင်းရင်းသားပ ူနားလည်နေဟုတ်လားသူအစိုးရဘယ်နှခုရှိနေလဲအဲ့ပြည်နယ်မှာအစိုးရဘယ်နှခုရှိလဲဥပမာဖြင့်ရခိုင်ပြည်နယ်မှာအစိုးရဘယ်နှခုဖြစ်နေတဲ့ကဲ့သို့ရှိနေလဲဘဝမှာအစိုးရဘယ်နှခုရှိနေလဲဟုတ်လားအဲ့လိုဖြစ်နေတဲ့အခြေအနေမျိုးမှာနော်အစိုးရတရက်ထဲတင်ဒီမိုကရေစီအတွက်ဒီရွက်ကောက်ပွဲကရွက်ကောက်ပွဲကဒီတိုင်းပြည်မှာအရေးကြီးတယ်ဆိုရင်အဲ့ရွက်ကောက်ပွဲအရေးကြီးချောင်းရွက်ကောက်ပွဲကိုအလေးထားချောင်းနော်ရွက်ကောက်ပွဲကတဆင့်ပြည်သူလူထုဟာဒီမိုကရေစီကိုကိုယ်တိုင်ကိုယ်ကျတည်ဆောက်နေတယ်စစ်မှန်တဲ့ဒီမိုကရေစီစနစ်ကိုတကယ်ပဲဟာလာယုံယုံကြည်ကြည်ဒီလေးလေးနက်နက်ကူးပြောင်းနေပြီငါတို့ဒီရွက်ကောက်ပွဲကိုမဲပေးခြင်းအပြင်ဒါဒီမိုကရေစီစနစ်ကိုငါတို့ကိုယ်တိုင်တည်ဆောက်နေပြီရှေ့မှာလဲအနာဂတ်ကအမတန်ကိုထွန်းလင်းတောက်ပါတဲ့အနာဂတ်ကိုမြင်နေရပြီလို့ယုံကြည်လာဖို့လိုတယ်လို့မြင်တယ
်ဟုတ်ကဲ့
အဲ့လိုယုံကြည်လာဖို့အတွက်ဆိုလို့ရှိရင်တို့ရရင်အာဏာရပါတီနိုင်ငံရေးပါတီတွေမှာပဲနဲ့တက်မတော်ဘူးတိုင်းသားလက်နက်ကင်တွေရောမှာတောင်းရှိတယ်ဘာလို့ဆိုတော့ငါတို့ဘလောက်ပဲမဲပေးပြီဒီ25ရာခိုင်နှုန်းကဟလာလွတ်တော်တွေမှာပိတ်ထိုင်နေလို့ရှိရင်ငါတို့တခြားဟလာပြုပြင်ပြောင်းလဲရေးလုပ်တဲ့ကိစ္စတွေဟလာအာဏာလက်ဝကြီးအုပ်တဲ့ကိစ္စတွေဟလာစီးပွားရေးလက်ဝကြီးအုပ်ထားတဲ့ကိစ္စတွေဘယ်တော့ပြောင်းမလဲဆိုတော့ဒီလူကမေးဖို့မရှိလည်းရှိတယ်
ဟုတ်ကဲ့
ကျွန်တော်ပြောချင်တာ
ဟုတ်ကဲ့ခင်ဗျ
အာဏာရပါတီတွေတခုတည်းမဟုတ်ဘဲတက်မတော်နဲ့လက်နက်ကင်အဖွဲ့အစည်းတွေမှာတောင်းရှိတယ်လို့ပြောချင်တယ
်ဟုတ်ကဲ့ခင်ဗျဆိုတော့ကျွန်တော်တို့အခုဆွေးနွေးသွားသလောက်မှာဒါရွေးကောက်ပွဲတွေကအရေးကြီးတဲ့ခံကဏ္ဍကလည်းရှိတယ်ဆိုတော့တေးကြပြီဆိုတော့ဒီလိုရွေးကောက်ပွဲမှာဟလာမဲပေးတာဒီနိုင်ငံသားတိုင်းရဲ့အရေးပါတဲ့နိုင်ငံသားအဖြစ်တာဝန်ကြည်အောင်လှုပ်ဆောင်ရမယ်တာဝန်တရက်အဖြစ်ယူဆနိုင်ပါသလားကိုခိုင်ဝင
်ယူဆနိုင်ပါတယ်တခြားဝေးဝေးကြီးစရာမလိုဘူးပေါ့နော်ဟိုကျွန်တော်တို့အမေရိကန်နိုင်ငံကိုဝဲကြည့်မယ်ဆိုလို့ရှိရင်ဟိုဟုတ်တယ်မလားဒီဟိုမှာ2016တုန်းကဆိုလို့ရှိရင်ဖုတ်တာတန်းအောင်တန်းအောင်ကနည်းခဲ့တယ်လို့ပြောတယ
်ဟုတ်တယ
်နော်အဲ့ဒီခါမှာဟိုဖုတ်တာတန်းအောင်နည်းခဲ့တဲ့အတွက်သမရထရန့်တက်လာတယ်ပေါ့အဲ့မှာဘလောက်ပြဿနာတွေနော်ဖြစ်နေရေဆိုတော့လေအခုကိုဗစ်နော်ကိုဗစ်နဲ့ကြည့်ရင်ဟိုတိမယ်ပေါ့နော်ကိုကျော်မင်းဆွေပြောရလဲမှန်ပါတယ်ဒီမဲစပေးတဲ့လူတွေမှာရင်တာဝန်ရှိတာမဟုတ်ဘူးပေါ့နော်ဟိုကျွန်တဲ့နိုင်ငံရေးပါတီဒီအာဏာပါတီမှာလည်းတာဝန်ရှိရဆိုတော့လည်းသို့တော်ညာလည်းပဲကျွန်တော်တို့မဲပေးတဲ့လူတွေရဲ့ဒီဟိုပေါ့နိုင်ငံရေးရှင်းချက်မှုပေါ့ပါလေအများကြီးမူတည်ရေပေါ့နော်ကျွန်တော်တို့ဘာဖြစ်လို့ကျွန်တော်တို့နိုင်ငံကပြည်သူတွေကတော့2015လောက်ကဆိုလည်းပြခဲ့တာပေါ့နော်တော်တော်ဟိုဟာရှင်းချက်တယ်လို့ခေါ်မယ်ပေါ့နော်ဘာပဲပြောသူတို့ဟိုဒီပါတီတခုလေးကိုပုံပြီးတော့ဒါပြီးအတိုင်းသားဒေသတွေပါပါတယ်ပေါ့နော်နော်ဒီတစ်ခါတော့ဘယ်လိုဖြစ်မလဲတော့မသိဘူးပေါ့နော်ဒီတိုင်းသားပါတီတွေကပေါင်းတာတော့ပေါ့လို့ဒီပါတီကဘာပဲပြောအပြောင်းလဲကိုလိုချင်တယ်အပြောင်းလဲကိုရဖို့လုပ်တယ်ပေါ့အဲ့တော့ဒါလည်းဘာကိုပြလဲဆိုဒီပြည်သူတွေရင်းချက်မှုပြတယ်နော်ပြည်သူတွေမှာပြည်သူတွေကမြေကောက်ပွဲရလဲပြည်သူတွေရဲ့မဲတမဲပေါ့နော်ကျွန်တော်ပြောနေကြတယ်အသေးချာမဲတမဲကလေအစ်မတန်းမတော့အရေးကြီးတယ်ပေါ့နော်မှန်မှန်ကန်ကန်ရွေးချယ်နိုင်မှုကအရေးကြီးတယ်ပေါ့နော်မှန်မှန်ကန်ကန်ရွေးချယ်နိုင်လို့ရှိရင်ပို့ပြီးကျွန်တော်ထင်တာတော့ပို့ပြီးတော့ကျွန်တော်ကပြောတဲ့နော်တာဝန်ခံမှုရှိရတာဝန်ယူမှုရှိရပြည်သူတွေရဲ့လိုလားချက်တွေကိုအတက်နိုင်ဆုံးဖြည့်ဆည်းပေးနိုင်တယ်နော်အစိုးရမျိုးပေါ်လာမယ်လို့ထင်ပါတယ်အဲကြောင့်ကျွန်တော်ထင်တယ်နော်ပြည်သူတွေဒီဟိုမှာရွေးကောက်ပွဲမှာလို့ပြည်သူတွေရဲ့ခံကဏ္ဍကလည်းမေးပြီးတဲ့ပြည်သူတွေပေါ့နော်ခုနပြောရင်နော်မဲမထည့်ပဲနေမှာတော့ပါဘူးဆက်လို့ရှိရင်တော့တာဝန်တည်တည်နဲ့ထည့်ဖို့
ยีจีเดี๋ยวรู้ทีมโอเคกูจะไม่สื่อในเนี่ยว่าที่เมย์ปีดาดียูโกยีจีเดี๋ยวยูโกเป็นมาเมย์ปีดาดีในงานด่ารีเย่ในงานนั้นที่เอาไปดาวน์จีเอาลูกสองเนี่ยดาวน์เดียพี่ยูซ่าไหนมาล่ะโอ้ยูซ่าเราจะโน้ตเล็กมาเลยโอ้ยแกรันที่เอาไม่สื่อเนาะแต่ในงานนั้นที่เอาไปดาวน์มาเมย์ปีเดี๋ยวสุดอ่ะปะเนาะคนอ่ะกูใครวันเปลี่ยนเรื่องมาอุบมาบ้างปะเนาะอเมริกันที่เราดูว่าเมย์ปีเดียดูดีดีชุดเมย์ปีจ่าเรื่องด้วย ไม่ยุ่งไม่ยาวเด็ดด้วยรูทรัมป์ไม่ไหนตัวอะไรกินสามีเนาะแล้วแต่งที่ปงยี่ป้าจ้าตัวละอเมริกันพี่ยองดูยี่ปงยี่ป้าทรัมป์จ้าตัวละแล้วเราเยี่ยมว่าอาพินจะโน้มอาพินจะโน้เล็กขนาดนี้ดูดูจะโน้ดีเนียมาจะโน้จะโน้แต่งที่เลสิอินดีท่าอันนี้เนี่ยพี่ยองไม่สนใจข้าวลีจ้ารอไม่มาปีเป็นนี่เด็ดดูในงานนัดเราไม่จีบดูแต่จิกกะลูดออกมาเนี่ยไม่มาเลย ไม่ไปจริงฮะในงานนัดเดียวเหยียดดาวน์ลูดอ่ะจันนุเล็กขันโอเคนะถ้าดาวน์ชีเดในงานนัดเดียวนี่เนี่ยฮัลโหลชาดิชาเล่ปาร์ตี้เนี่ยชาดิชาเล่อามาลูดอเรียมาลูกผู้ยูมานียามาพี่ผู้ซาชิดเป็นวะเนาะจันนุรู้สึกว่าผู้เจ้ากูเนี่ยเล่ไม่ไปเกเรนั่นน่ะเราจะเสียมาดาวน์นู้นพวกจารยานี่มีรู้จันนุไปเกเรอารมณ์ไปเลยสิโรจังขันยี่ดีจีเป้ลูดอเรียวไทยนามามีเงินรู้เนาะอัตไทยขันนี่เนี่ยตัวรู้เรื่องลูกชิ้นอะไรลูกไม่เอาจันนุร ဆိုတဲ့စိတ်နဲ့ကျွန်တော်ပြီးခဲ့တာပေါ့နော်
ဟုတ်ကဲ့
2005လည်းပြီးခဲ့တယ်ကြာပြတ်ယူကော့ပွဲ2012ကိုအဲ့ဒါကျွန်တော်တို့ရှိတဲ့နေရာတွေပေါ့နော်ပြီးခဲ့တယ်ဒီ2015မှာလည်းတခဲတဲ့နဲ့ကျွန်တော်တို့ပြီးခဲ့အဲ့တော့အဲ့ဒီပြီးတဲ့မျောလင့်ချက်ကကျွန်တော်ခုနကနဲ့ကျွန်တော်ချိတ်ဆက်နေတာပေါ့နော်ဟိုကျွန်တော်သိရပြီ
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ကအဲ့ဓာရီဟိုတစ်ချောင်းလုံးမျောလင်းချက်နဲ့ပြီးခဲ့တဲ့ခါကြီးอ่ะအဲ့မျောလင်းချက်ကသူတို့မျောလင်းချက်ကိုဖြည့်စည်းမပေးနိုင်ဘူးလို့မဲဆန္ဒရှင်ကယူဆရင်သူကစိတ်ပြက်ပြီးတော့မဲမပေးခွင့်ရှိတယ်သူကဟု
တ်ကဲ့เ
นาะအဲ့မဲမပေးတဲ့သူတာဝန်မကျေဘူးဆိုတဲ့တစိ့ကိုတော့တွက်ကတ်လို့မရဘူးလို့ကျွန်တော်ပြောချင်တယ်ကျွန်တော်ကပြောချင်တာကโอเคကျွန်တော်ကဒီဟာကိုမူအားဖြင့်လက်ခံတယ်ဒီမဲပေးခြင်းဟာမဖြစ်မနေကျွန်တော်ကတော့ဒီ2020မှာမဲပေးမှာတိုးတော့မဲမပေးတဲ့သူတော့မဲမပေးလို့မင်းဟာနိုင်ငံသားတာဝန်မကြည့်ဘူးလို့ကျွန်တော်မပြောရက်ဘူ
း
နောက်တစ်ခုကမဲမပေးတဲ့အတွေ့မင်းဟာစစ်လော်ပြီးမင်းစစ်တပ်ကိုထောက်ခံသူလို့လည်းတစိ့ကတ်လို့မရအဲ့ဒါလည်းလွှဲနေပြီလို့ပြောရမှာပေါ့နော်အဲ့တော့တချို့ကအဲ့ဒါကြီးရှိတယ
်
ဆိုတော့ဒါဒီတိုင်းပြည်မှာလည်းအဲ့ဒီလော်ပြီးအပေါ်စားလော်ပြီးပေါ့နော်အပေါ်စားလော်ပြီးရဲ့အဲဟလာ logical မဖြစ်တဲ့အဲအလား concept နဲ့ဒီလိုပြောတဲ့အလားလှုံ့ဆော်တဲ့ဟာတွေကလည်းပြဿနာရှိတာပေါ့အဲ့ဒါဒီ value လုံနေတယ်လို့ပဲတက်ဆိုင်ရာလုံနေတဲ့သူတို့ရက်နေတဲ့ဘက်ကဒီ value လုံနေတယ်လို့ပဲကျွန်တော်ဟိုတန်ဖိုးချနေတယ်လို့ပဲခံစားရတယ်လ
ူတွေ
ဝိုက်ပြီးတော့ချုပ်ပြီးပြောရလို့ရှိရင်မဲပေးခြင်းဟာကျွန်တော်တို့လိုအသွင်ကူးပြောင်းနေတဲ့ democracy ကိုအသွင်ကူးပြောင်းတဲ့နိုင်ငံမှာတာဝန်နိုင်ငံသားတာဝန်တစ်ခုအနေနဲ့ရှိတယ်ဘယ်တိုင်းပြည်မှာမဆိုရှိတယ်သို့တော်သူအကြောင်းကြောင့်မဲမပေးတဲ့သူတွေလည်းကျွန်တော်တာဝန်မကြည့်တဲ့သူတို့တစိမ့်ကပ်ဖို့မသိဘူးလို့မြင်ပါတယ်။သူသဘောသူဆောင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။အဝဆွေးနွေးပြီးတဲ့ကိုခိုင်ဝင်းနဲ့ကိုကျော်မင်းစွေအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကျွန်တော်တို့ကကျေးဇူးပါ
ခင်ဗျာ။ဟုတ်ကဲ့ပါကိုကျော်စွေ
။ Sandy Governance Institute တည်ထောင်သူနဲ့အမှုဆောင်ဒါရိုက်တာဦးခိုင်ဝင်း The Voice Channel ရဲ့ Editor ချုပ်ဦးကျော်မင်းစွေတို့ဆွေးနွေးသွားကြတာပါ။ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာကြီးယာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်ကာညဒိုင်းလေလိုင်းအစီအစဉ်တွေမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ဒီ UI season ကိုအားပေးနားဆင်ကြည့်ရှုကြရတဲ့အတွက်ဒီကျေးဇူးတင်ပါတယ်။ကျမ်းမာပြောရှင်ကြပါစေ။ကျွန်တော်ကြော်ကြော်သိပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့ကမ္ဘာတစ်လွှာခီးသွားစီစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါ။အခုတစ်ခေါက်တော့ကမ္ဘာအထင်ကြီးမျှော်စင်ကြီးပေါ်တက်ဖို့အတွက်ပြင်သစ်နိုင်ငံပါရီမြို့တော်ကိုသွားကြရအောင်ပါ။ပါရီမြို့ကြီးရဲ့အလှကိုအပေါ်စီးကနေမိုးကြည့်နိုင်တဲ့ FL မျှော်စင်ကြီးရဲ့အပေါ်ဆုံးအထက်အထိတက်ကြရမှာဖြစ်ပါတယ်။ဒီချိန်ကကမ္ဘာမှာအမြင့်ဆုံးဖြစ်ခဲ့တဲ့အဆောက်အဦကြီးကိုအခုပဲကဘာတလောက်ခီးသွားစီစဉ်ကနေသွားကြရအောင်ပါရှင်ကဘာတဝမ်းကအထင်ကရနေရအဆောက်အဦတွေထဲမှာလူတိုင်းနှီးပါတည်ကြတဲ့နေရာတစ်ခုကတော့ပြင်သစ်နိုင်ငံပါရီမြို့တော်က FL မျှော်စင်ကြီးဖြစ်ပါတယ်ပါရီမြို့လယ်မှာမိုးပေါ်ထိုးထွက်နေတဲ့မျှော်စင်ကြီးက19ရာစုရဲ့အောင်မြင်တဲ့ဘေးသူကလက်ရာတစ်ခုအဖြစ်နဲ့ဂုဏ်ယူစွာတည်ရှိနေခဲ့တာ1889ခုနှစ်ထဲကပါပြင်သစ်ဒေါ်လာရေးနှစ်တရာပြည့်အထိအမှတ်ပါရီမြို့တော်မှာကျင်းပခဲ့တဲ့ဆယ်ချိန်မြောက်ကမ္ဘာကုန်စည်ပြပွဲကြီးအတွက်မီတာ300မြင့်နဲ့မျှော်စင်ကြီးဆောက်ဖို့ဒီဇိုင်းပြိုင်ကြတဲ့အထက်မှာပြင်သစ်ဗီတုကာအင်ဂျင်နီယာကြီး Gustav Eiffel ရဲ့ Eiffel Company ဒီဇိုင်းကအနိုင်ရခဲ့တာကြောင့် Eiffel မျှော်စင်လို့နာမည်ပေးခဲ့တာဖြစ်ပါတယ် 1689ခုနှစ်မှာစတင်ဖွင့်လှစ်ခဲ့ခြင်းကဒီမျိုးစင်ကြီးဟာကမ္ဘာမှာအမြင့်ဆုံးအဆောက်အဦကြီးဖြစ်ပါတယ်။အဲ့ထဲကစလို့ကမ္ဘာတဝန်းကကမ္ဘာလှည့်ခီးတွေရေချာရေပန်းစားခဲ့တဲ့ DFL မျိုးစင်ကြီးဟာအခုဆိုလာလေကြသူဧည့်သည်တစ်နှစ်ကို9တန်းလောက်ရှိပါတယ်။မျိုးစင်ကြီးရဲ့မူလအမြင့်က1024ပေဖြစ်ပြီးတော့လက်ရှိအမြင့်ကတော့1063ပေဖြစ်ပါတယ်။မျိုးစင်ကြီးစီလာကြတဲ့ဧည့်သည်တွေအနေနဲ့906ပေအမြင့်မှာရှိတဲ့တတိယထပ်အထိတက်ပြီးတော့ပါရီမျိုးရဲ့ပတ်လည်ရှုခင်းအလှကိုကြီးရှုခံစားနိုင်ကြပါရယ် COVID-19 ကရောဂါကြောင့်ယာယီပိတ်ခဲ့ပြီးမျိုးစင်ကြီးကိုပြန်ဖွင့်တော့ပါရီမျိုးကံတွေတိတ်ကိုဝမ်းသာခဲ့ကြပါရယ်
On est ouais, on est très impressionné, on est ému aussi. Là ça se voit pas derrière le masque mais on se
dit ဝမ်းလဲတာစိတ်လည်းလှုပ်ရှားပါရယ်နှကောင်းစီးတက်ထားလို့ကျမတို့အပြုံးတွေကိုတော့မြင်ရမှာမဟုတ်ပါဘူးအခုလိုလူတွေမရှုပ်ဖ ೇನೆ အေးစီစီလာပြီးတော့ရှုခင်းအလှကြည့်ရတာတကယ်ကိုကောင်းပါတယ်ပါရီမြို့သူတယောက်အနေနဲ့ Eiffel မြို့စင်ကြီးထိပ်ပေါ်ကိုတက်ရတာပျော်စရာပါကျမဒီဘုံနောက်ဆုံးတက်ခဲ့တာ၄နှစ်သမီးတုန်းကလေကျမအမျိုးသားဆိုတခါမှတော့မရောက်ဘူးပါဘူ
း COVID-19 ကရောဂါကြောင့်နိုင်ငံတကာခီးသွွားဧည့်သည်တွေပြင်သစ်နိုင်ငံစီကိုအရင်လိုလာမလည်နိုင်ကြသေးပါဘူးတနည်းကိုဧည့်သည်9တန်းလောက်လာနေတဲ့ဒီမြို့စင်ကြီးစီကိုလာလေသူတွေတဖြည်းဖြည်းပြန်များလာလိမ့်မယ်လို့ Eiffel မြို့စင်ရဲ့ဥဆောင်ညွှန်ကြားမှုကပြောပါတယ
် Last year at the same period we welcomed 23,000 people every day
မနေ့ကအခုလိုချိန်မှာလာလေကြတဲ့ဧည့်သည်တနည်းကို13,000ရှိပါတယ်ကျွန်တော်တို့ Eiffel မြို့စင်ကြီးကိုပြန်ဖွင့်ပြီးတော့ပထမဆုံးရုံးပိတ်ရက်မှာလာလေတဲ့သူ9,000ရှိခဲ့ပါတယ်ပြီးခဲ့တဲ့ရုံးပိတ်ရက်ကဆိုရင် 1,000 အထိလာပါတယ်ဒါကြောင့်အခြေအနေတွေပြောင်းနေပြီမဲ့ကျွန်တော်ကတော့အခုနှစ်နွေရာသီမှာဧည့်သည်တွေအများကြီးပြန်လာမယ်လို့အကောင့်ဘက်ကမျှော်လင့်ပါတယ်ဒီမျိုးစင်ကြီးပေါ်ကနေကြည့်ရင်မြို့ရှုခင်းကတိတ်ကိုလှတော့လူတွေကလာကြည့်ကျင်ကြပါတယ်စိတ်ပျော်ရွှင်မှုရဖို့ဒီကိုလာနေကြတာတွေ့ရပါတယ
် Eiffel မျိုးစင်ကြီးပေါ်ဧည့်သည်တွေတက်နိုင်တဲ့အထက်က3ထပ်ဖြစ်ပါတယ်188ပေမြင့်တဲ့ပထမထပ်389ပေမြင့်တဲ့ဒုတိယထပ်နဲ့906ပေမြင့်တဲ့တတိယထပ်တို့ဖြစ်ပါတယ်ပထမနဲ့ဒုတိယဓာတ်တွေကိုဓာတ်လေကားနဲ့မတက်ဘဲလေကားနဲ့လည်းတက်လို့ရပါတယ်။အပေါ်ဓာတ်တွေမှာရှုခင်းအလှခံစားပြီးလို့အမောဖြေအနားယူခြင်းနဲ့ဆိုရင်ပထမဓာတ်နဲ့ဒုတိယဓာတ်တွေမှာစားသောက်ဆိုင်တွေရှိပါတယ်။စတူယန်ပေ1000ကျော်နီးပါးကျဲတဲ့ပထမဓာတ်မှာဆိုရင်နွေရာသီဖွင့်ထားတဲ့ဆိုင်တွေမှာလာစားသောက်ကြသူတွေအတွက်ကြာသာပရင်းနည်းနဲ့တောက်ကြနေတိုင်းမှာ9နာရီကနေ10နာရီအထိ DJ ဖြော်ပြတင်ဆက်မှုတွေလည်းရှိပါတယ်။
Du coup, on est venu passer du bon temps avec trois copines à moi. On a trouvé l'événement sur Facebook.
Tengenjin Dongyang ne AACC taw sa saka pyo bo la kae da ba. Di ma di lo la lo ya bi so ra go Facebook ma twi ya le. Tor tor le le kaung ma de. Ya di uru ga pu le pu. Naw pro ta ta ya ya le shi ro khu lo myo amu wo ga ma shi de niya myo la ya da kaung ne le.
အခုလိုပါရီမျိုးကြီးရဲ့အထင်ကြီးမျောစင်ကြီးပေါ်မှာရှုခင်းအလှကိုခံစားပြီးမိတ်ဆွေတငယ်ချင်းတွေနဲ့ဆုံတွေ့နေကြသူတွေမနည်းလှပါဘူး COVID-19 ကရောဂါကြောင့်အသွားအလာကန့်သတ်မှုတွေပြင်းထန်မှရှိခဲ့ပေမဲ့အခုလိုပြန်လည်သွားလာနိုင်ကြချိန်မှာအရင်ကပူပန်မှုတွေကိုခဏမေ့သွားစေတယ်လို့သူတို့ကပြောပါတယ
် C'est un peu exceptionnel c'est quand même iconique à Paris et avec le fait
ဒီနေရာကပါရီမျိုးရဲ့အင်မတန်ထူးခြားတဲ့နေရာလေဒီကတိတွေတက်ပြီးတော့မျောစင်ဘောကနေပါရီမျိုးအလှကိုကြည့်ရတာမယုံနိုင်စရာပါ
Eiffel မျောစင်ကြီးစီလာကြသူတိုင်းနှာခေါင်းစည်းဝတ်ဆင်ကြဖို့လိုအပ်တယ်လို့ဒီဇိန်းတွေတယောက်နဲ့တယောက်ကြားခက်ခွာခွာနေကြဖို့လည်းအကြံပြုထားပါတယ်။ကက်ယောဂါကြီးကြောင့်စိုးရိမ်ပူပန်မှုတွေရှိနေကြသေးချိန်မှာအခုလိုအေးအေးဆေးဆေးလာပြီးစားတောက်နေကြသူတွေကိုမြင်ရတာကိုမျောစင်တာဝန်ရှိသူတွေကဝမ်းသာနေကြပါတယ်
။ It's a part the heart of France but it's the heart of the world as well because everybody in the world
ဒီနေရာကပြင်သစ်ရဲ့အထင်ကရနေရာတွေမဟုတ်ပါဘူး။ကမ္ဘာကြီးရဲ့အထင်ကရနေရာလည်းဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ Eiffel မြို့စင်ကိုလူတိုင်းသိကြတယ်လေ COVID-19 ကပ်ရောဂါကြောင့်ခက်ခဲတဲ့အခြေအနေတွေရှိနေတဲ့ကြားမှာလူတွေစိတ်ရေးလက်အေးလာနိုင်တဲ့ Eiffel မြို့စင်လိုနေရာမျိုးရှိနေတယ်ဆိုတာလူတွေအတွက်အားတက်မျှော်လင့်စရာလည်းဖြစ်စီပါတယ
်ပြင်သစ်နိုင်ငံပါရီမြို့တော်မှာနှစ်ပေါင်း130ကျော်တဲ့ကမမမမတ်တည်ရှိနေတဲ့ Eiffel မြို့စင်ကြီးဟာကမ္ဘာစစ်ပွဲတွေအောင်ပွဲတွေမတည်ငြိမ်မှုတွေစတဲ့ထူးခြားတဲ့အပြောင်းအလဲပေါင်းများစွာကိုပြင်သစ်ပြည်သူတွေနဲ့အတူဖြတ်သန်းခဲ့ပါတယ်ပျော်စရာဝမ်းနည်းစရာအဖြစ်တိုင်းမှာပြင်သစ်နိုင်ငံသားတွေကိုအားပေးနေတဲ့နိုင်ငံရဲ့အထင်ကရ Eiffel မျောစင်ကြီးကတော့ဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်သူ့စီလာလည်းမဲ့ဧည့်သည်တွေကိုအမြဲကြိုဆိုနေမှာဖြစ်ပါရဲ့ရှင
်။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
USAID ကိုအမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီရဲ့ရှေ့လက်ပိုင်းဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူး
မိုက်ကယ်ဟာဗီက USAID ဟာမော်ရိုကိုနိုင်ငံကနေအီရန်နိုင်ငံအပြင်အရှေ့လယ်ဘက်ကနိုင်ငံတန်းလူလုံးမှာပါဝင်လှုပ်ရှားနေကြတာနှစ်ပေါင်း30ကနေ40ကျော်လောက်ကြာခဲ့ပါပြီလို့ပြောပါရတယ်။အဲ့ဒီနိုင်ငံတွေထူထောင်ရမှာကိုယ့်ဂျမကိုဖန်တီးနိုင်ဖို့အနာဂတ်ကိုကိုယ်တိုင်ပုံဖော်နိုင်ဖို့ USAID အနေနဲ့အထူးအာရုံစိုက်ပြီးရရှိမေးဖက်အဖြစ်တည်ထောင်ထိန်းထားနိုင်ခဲ့ပါတယ်။အမေရိကန်အခွန်တန်းတွေရဲ့ရန်ပုံငွေတွေအများကြီးကိုအဲ့ဒီဒေသအတွင်းဘယ်နေရာတွေမှာသုံးစွဲနေကြလဲဆိုတာလက်တွေ့မြင်နိုင်မှုခက်ခဲပေမဲ့လည်းအဲ့ဒီဒေသကလူတွေအတွက်အသေးစားရေပေးဝေးစနစ်ပါဝင်နေ့စဉ်လူနေမှုဘဝအဆင်ပြေစေဖို့သုံးစွဲနေတာကိုသတိထားမိတယ်လို့မကြခင်ကတွေ့ဆုံမေးမြန်းခန်းတစ်ခုမှာမစ္စတာဟာဗေးကပြောပါတယ်။ဒါပေမဲ့ USAID ကလွန်ခဲ့တဲ့နှစ်30 40လောက်ကတည်းကအရှေ့လယ်ပိုင်းဒေသတဝန်းနိုင်ငံတွေမှာပိုရေးကြီးတဲ့လူအရင်းမြင့်ဆွေးနွေးမြင်မာရေးအတွက်ထူထောင်ပေးခဲ့တာလည်းဖြစ်နိုင်ပါတယ်။ဆရာဝန်တွေကျောင်းဆရာဆရာမတွေနဲ့စီမံဘဏ္ဍာဝန်ကြီးဌာနအတွက်သင်တန်းတွေစီစဉ်ပေးခဲ့ရမှာ USAID ကရန်ပုံငွေအမြောက်များသုံးစွဲခဲ့တာတွေရှိပါတယ်။သူကုံယူမိဆုံးကတော့ဘယ်တက္ကသိုလ်ပေါ်နေမှာမဆိုလမ်းလျှောက်ကြည့်တဲ့အခါတက္ကသိုလ်ကဆရာဆရာမတွေဟာအမေရိကန်မှာပညာသင်ကြားခဲ့သူတွေဖြစ်သလို USAID ကပေးတဲ့ပညာသင်ဆု scholarship ရတဲ့သူတွေဖြစ်လို့ပါပဲလို့ပြောပါတယ်။ဆယ်စုနှစ်တည်နဲ့ချီပြီးပြည်သူတွေအတွက်ရင်းနှီးမြှုပ်နှံခဲ့တဲ့နေရာမှာလူအရင်းမြစ်ဆန်းဆန်းရေးဟာဒီနိုင်ငံတွေခေတ်ဖွံ့ဖြိုးရေးလီလန်တဲ့လုပ်ငန်းတွေတိုးချဲ့ရေးစတဲ့အရာတွေမှာခွန်အားတွေအဖြစ်ထိရောက်မှုရှိတာကိုကျွန်တော်တို့တွေ့နေရပါပြီ။အာရက်ကဘာရဲ့ဒေတာတော်တော်များများမှာခင်မီဖွံ့ဖြိုးရေးအချိန်ဟုန်နဲ့တိုးတက်နေတာကိုမစ္စတာဟာဗီကထောက်ပြပါဗါတယ်။အဲ့ဒီဒေတာတင်ခင်မီဖွံ့ဖြိုးရေးအချိန်ကလူငယ်တွေရဲ့မျှော်မှန်းချက်နဲ့နှေးကောင်းနှေးနိုင်တယ်လို့ဆိုပါတယ်။မော်ရိုကိုကနေအီရန်ပဲဖြစ်ဖြစ်ဘယ်နိုင်ငံကမဆိုလူငယ်တွေလက်မပေါ်ဘာကြောင့်ထွက်လာကြတာလဲ။သူတို့အားလုံးပြောနေကြတာတွေကအတူတူပါပဲ။သူတို့အစိုးရတွေကိုတာဝန်ခံမှုရှိစေချင်ကြတယ်။လူသားပြည်ပွင့်လင်းစေချင်ကြတယ်။ပလင်းမြင်တာမှုရှိစေခြင်းရတယ်။အုပ်ချုပ်သူတွေကိုသူတို့အတန်နဲ့ဆန္ဒကိုကြားစေခြင်းရတယ်။စီးပွားရေးခင်မီဖွံ့ဖြိုးတိုးတက်တာတကားဖွင့်စီးပွားရေးကိုမြင်မြင်ကြရတယ်။အနာဂတ်အတွက်သူတို့လိုချင်တာလွတ်လပ်စွာခရီးသွားနိုင်တာ၊ယင်းနှိမ့်မြှုပ်နှံပြီးစီးပွားရေးထူထောင်ကျင်တာစတဲ့တာမန်နိုင်ငံတနင်္ဂနွေမှာရှိတဲ့ပုံမှန်ဘဝကိုတန်းတားကြတာပဲဖြစ်ပါတယ်။ USAID ကဆယ်စုနှစ်တည်းချီပြီးပံ့ပိုးခဲ့ရသလိုပါပဲ။အနာဂတ်ကိုရှေ့ရှုပြီးလှုပ်ဆောင်နေတဲ့ရှေ့လယ်ပိုင်းဒေသကပြည်သူတွေရဲ့အားကျမျှော်မှန်းချက်တွေကို USAID ကဆက်လက်ထောက်ခံပေးသွားမှာဖြစ်ပါတယ်လို့USAID ရဲ့အရှေ့လယ်ပိုင်းဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူးမိုက်ကယ်ဟာဗီကပြောပါရခင်ဗျာ
။ American Soya ရဲ့သဘောထားမြင်အဖော်ကိုတင်ပြလို့ပြီးပါပြီ။မှတ်ချက်ပေးလို့ရ Editorials VOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.voanews.com မြန်ဆောင်EDITORIALS ကို email နဲ့ပို့နိုင်လို့2326193943ကို fax နဲ့လည်းပို့နိုင်ကြပါတယ်ရှင်
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ Coronavirus ကရောဂါတန်ခမ်းနေရချိန်မှာထိရောက်တဲ့ကာဝယ်ဆေးရလာရင်ကိုယ်နိုင်ငံအတွက်ပဲကိုကြည့်တာမျိုးမလုပ်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲTedros Ghebreyesus ကအင်္ဂါနေ့ WHO သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အမျိုးသားရေးကိုပဲဦးစားပေးတာဟာကာယောဂါကိုပိုးပြီးဆိုးစေနိုင်တဲ့အပြင်ကမ္ဘာကုန်စည်စီးဆင်းမှုတွေပါလုံးဝပြတ်သွားတဲ့အထိဖြစ်လာနိုင်စေတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲလူငယ်တွေနေနဲ့ COVID-19 ရောဂါပိုးပြီးနေတာမဟုတ်တဲ့အတွက်သတိထားကြဖို့နဲ့ကိုယ့်ရဲ့ပြုမှုနေထိုင်ပုံတွေဟာတခြားလူတွေအတွက်အန္တရာယ်ရှိနိုင်တယ်လို့လည်း WHO ကသတိပေးပါတယ်။ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရကမ္ဘာတလောကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ22သန်းနီးပါးဖြစ်လာနေတယ်လို့သေဆုံးရသူက8သိန်းနီးပါးရှိနေပြီဖြစ်ပါတယ်။ဘယ်လာရုစ်နိုင်ငံရွေးကောက်ပွဲကနေ26နှစ်အုပ်ချုပ်ပြီးနောက်ထပ်တက်တန်းတိုးမယ်အာနာရှင်သမရအเลဇန်ဒရာလူရှန်ကိုနှုတ်ထွက်ပေးဖို့အတွက်ဆန္ဒပြမှုတွေတိုးလာနေချိန်မှာအင်္ဂါနေ့ကနောက်ထပ်အလုပ်သမားတွေပါဆန္ဒပြလာကြပါတယ်။ရက်ဆက်ပြီးငင်းငန်းစွာဆန္ဒပြမှုကိုရဲတွေကပြင်းပြင်းထန်ထန်ခြေမုန်းခဲ့တဲ့နောက်သမရလူရှန်ကိုနှုတ်ထွက်ပေးဖို့တောင်းဆိုမှုတွေကိုသမရကငင်းဆိုခဲ့တဲ့ချိန်ကစပြီးဘယ်လာရုစ်နိုင်ငံမှာမငြိမ်သက်မှုတွေတိုးလာခဲ့တာပါရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM ကဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးဘင်္ဂလားဒေ့ရှ်နယ်စပ်ကောက်ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုမှာဂရင်150ဆန့် COVID-19 ရောဂါဆိုင်ရာကျန်းမာရေးဗဟိုဌာနအသစ်ကိုဖွင့်လှစ်လိုက်ပါတယ်အဲ့ဒီဗဟိုဌာနမှာပြင်းထန်အဆောက်အအုံကူးစက်ရောဂါအတွက်တီးခြားခွဲထားရေးနဲ့ကုသရေးဌာနတစ်ခုပါဝင်ပြီးCOVID-19 ယောဂါလူနာတွေအတွက်ရည်ရွယ်ဖွင့်လှစ်တာဖြစ်ပါတယ်။ COVID-19 ကာယောဂါကာလာတဲ့မြောက်ကိုရီးယားနိုင်ငံကခေါင်းဆောင်တွေရဲ့အဆင့်မြင့်နိုင်ငံရေးညီလာခံကိုဒီကနေ့ဗုဒ္ဓဖူးနေ့မှာကျင်းပဖို့ရှိပါတယ်။ညီလာခံမှာဘာအကြောင်းအရာတွေဆွေးနွေးမယ်ဆိုတာကိုတော့နိုင်ငံပိုင် KCNA သတင်းဌာနကဖော်မပြပါဘူး။ဗုဒ္ဓဖူးနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်မှုရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.